Welcome to the Voice of America in Burmese.
မနက်ငယ်ငယ်နားအားလုံးဘေးရန်တွေပေါင်းကကင်းရေးပါစီကြောင်းဆူတော်မီတာပူတာပါတယ်။2022ခုနှစ်အော်ဂိုလာ14ရက်စနေနေ့ပဲ VOA စီစဉ်မှုကိုည9နာရီကနေ10နာရီအထိ Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ COVID-19 ရေပေါ်ခြေနေကြောင်း VOA စီစဉ်မှုကိုယာယီရဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုအစီအစဉ်ကိုရေဒီယိုကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website burmese.voanews.com နဲ့ Facebook VOA Burmese News တို့မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီနေ့ညမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာထိပ်တန်းသတင်းတွေကိုအရင်ပြပြပြီးတဲ့နောက် CDM လှုပ်ရှားမှုမှာပါဝင်သူတွေသူတို့အပေါ်တရားစွဲထားတာကိုယုံသိမ့်ပေးဖို့ရှောက်ထားနိုင်တယ်ဆိုတဲ့အပေါ်ဘယ်လိုမြင်ကြသလဲဆိုတာသိရမယ်အပြင
်ဒီမနေ့ဖြစ်တာဒီဖက်ကိုဖက်မှာဖက်ကိုနောက်ဖက်ချလို့ပြောရမှာပေါ့အဲ့မှာစကားတိကျလို့ကြောက်ထိုးလာတော့တိုက်ပွဲဖြစ်တာပေါ့
။ဘုရားရှမ်းနေဆက်နဲ့ချင်းပြည်နယ်တွေဘက်မှာဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်အကြောင်းတိုက်ပွဲဖြစ်တဲ့အခြေအနေကိုပြောပြပါမယ်။နိုင်ငံတကာသတင်းလွှာတွေထဲမှာတော့စင်ကာပူမှာစွန့်ပစ်ရည်စိုးကိုပြန်တန့်ဆင်ပြီးအသုံးပြုနေတာနဲ့မှုံအမေရိကန်ຫນွေဘွားအိုလံပစ်ရွှေစည်းချင်းဂျွန်ဘာမယ်လေးဘယ်လိုကြိုးစားခဲ့ရလဲဆိုတဲ့အကြောင်းတွေနားဆင်ရပါမယ်။သတင်းပတ်စင်ကဏ္ဍတွေအဖြစ်လူ့အခွင့်အရေးဆိုင်ရာဒုအတန်းစီစဉ်နဲ့စနေညစကားဝိုင်းတို့ကိုထုတ်လွှင့်မှုရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမောက်ခွာညိုနဲ့ကျွန်တော်ကျော်သိန်းပြောပြပါမယ်။အာဖဂန်နစ္စတန်နိုင်ငံကိုပြန်ပို့လိုက်တဲ့အမေရိကန်တပ်ဖွဲ့တွေကပထမဆုံးအတုတောက်ကြနေကရောက်သွားပြီဖြစ်တာနဲ့အမျှအာဖဂန်နိုင်ငံတဝန်းအလျင်အမြန်ထိုးစစ်ဆင်နေတဲ့ဒါလီဘန်တွေကတော့ကာဘူးမြို့တော်နဲ့မဝေးလာတဲ့နေရာအထိတင်ပိုက်ထားပြီဖြစ်ပါတယ်ဒါလီဘန်တွေဟာလူဂါဘီနယ်ရဲ့မြို့တော်ဖူအီအလမ်ကိုဒီကနေ့သိမ်းလိုက်ပြီဖြစ်တာကြောင့်ကာဘူးမြို့တော်နဲ့မိုင်40ကျော်ပဲဝေးတော့တဲ့နေရာအထိရောက်လာတာပါဒါ့အပြင်နိုင်ငံအရှေ့ပိုင်းကူနာဘီနယ်ရဲ့မြို့တော်အာဆာဒဘတ်ကိုလည်းဒီကနေ့နေ့လယ်ပိုင်းမှာပဲတာလီဘန်တွေတိမ့်လိုက်ပြီဖြစ်တာကြောင့်လွန်ခဲ့တဲ့သတင်းတပတ်ကျော်ကျော်အတွင်းမှာကပဲတာလီဘန်တွေတိမ့်လိုက်တဲ့ပြည်နယ်မျိုးတော်ပေါင်း20ထက်မနည်းရှိသွားပါပြီ။တောက်ကြာနေတုန်းကတော့ဒုတိယနဲ့တတိယအကြီးဆုံးမျိုးတွေဖြစ်တဲ့ကန်ဒါဟာနဲ့ဟီရတ်တို့အပါအဝင်အဓိကပြည်နယ်မျိုးတော်ကြီး9ခုကိုတိမ့်လိုက်ပြီလို့ကြေညာခဲ့ပါတယ်။ဒါပေမဲ့လည်းအခုပြန်ပို့လိုက်တဲ့အမေရိကန်တပ်ဖွဲ့ဝင်3000နီးပါးတဲ့ကတချို့တဝက်လုံခြုံရေးတာဝန်ယူထားမဲ့ကာဘူးမျိုးတော်ကတော့ရင်ဆိုင်ပြီးဝင်တိုက်မလားဆိုတာမရေရာလာသေးပါဘူးကိုဗစ်တရလိုင်းတန်းနဲ့ရင်ဆိုင်နေရဆဲဖြစ်တဲ့မြန်မာနိုင်ငံမှာစစ်ကောင်စီကတရားဝင်ထုတ်ပြန်တဲ့ကိန်းဂဏန်းတွေအရကိုပဲစုစုပေါင်းသေဆုံးသူအရေအတွက်ဟာအရှိတောင်အခြားဒေသမှာအင်ဒိုနီးရှားနဲ့ဖိလစ်ပိုင်ပြီးရင်တတိယအများဆုံးဖြစ်နေပါပြီမြန်မာနိုင်ငံမှာကိုဗစ် -19 ကြောင့်သေဆုံးသူအရေအတွက်13000နီးပါးရှိနေပြီးသဒုဒ္ဒအများဆုံးဖြစ်တဲ့မလေးရှားနဲ့ဆိုရင်အရေအတွက်1000နီးပါးကွာပါတယ်အာဆီယံလူ့ရေစုစုပေါင်းရဲ့၃ဘုံတစ်ဘုံကျော်နိုင်ငံလူ့ရေစုစုပေါင်းပန်း290ကျော်ရှိတဲ့အင်ဒိုနီးရှားနိုင်ငံကတော့အာဆီယံဒေသမှာကူးစက်သေဆုံးသူအရေအတွက်အများဆုံးဖြစ်ပြီးစုစုပေါင်းလူ 13,500 ကျော်ကိုဗစ်ကြောင့်အသက်ဆုံးပါထားပြီးဖြစ်ပါတယ်။အာဆီယံမှာနိုင်ငံလူ့ရေစုစုပေါင်းဒုတိယအများဆုံးဖြစ်ပြီးမြန်မာနိုင်ငံလူ့ရေထက်2ဆကျော်ပိုများတဲ့ဖိလစ်ပိုင်နိုင်ငံမှာတော့ကိုဗစ်ရောဂါကြောင့်သေဆုံးသူ3000နီးပါးရှိနေပါပြီ။ကိုဗစ်တရလိုင်းတွင်မနက်ကမှကူးစက်သေဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်တဲ့ကိန်းဂဏန်းတွေထက်ပိုများမယ်လို့ကျန်းမာရေးပညာရှင်တွေကရောပရာဟိတအကူအညီပေးလူသားတွေကပါခန့်မှန်းထားပါတယ်။ကမ္ဘာပေါ်မှာအလူသမားတွေအတွက်အဆိုးရွားဆုံးနိုင်ငံတွေစီးနေမှာမြန်မာနိုင်ငံကိုပထမဆုံးအကြိမ်ဖြစ်ပြည်ပဆိုင်ရာအလူသမားသမဂ္ဂအဖွဲ့ချုပ် IDUC ကထည့်သွင်းသတ်မှတ်လိုက်ပါတယ်။ IDUC ကမကြာသေးခင်ကထုတ်ပြန်တဲ့2022ခုနှစ်ကမ္ဘာလုံးဆိုင်ရာအခွင့်အရေးညွှန်းကိန်းအစီရင်ခံစာထဲမှာမြန်မာနဲ့ဘယ်လာရုစ်နိုင်ငံတို့ကိုပထမဆုံးအကြိမ်ဖြစ်ထည့်သွင်းသတ်မှတ်လိုက်တာပါအဆိုးဆုံး10နိုင်ငံထဲမှာပါတဲ့ကျန်နိုင်ငံတွေကတော့ဘင်္ဂလားဒေ့ရှ်ဖိလစ်ပိုင်တူရကီဘရာဇီးကိုလုံဘီယာအီဂျစ်ဟွန်ဒူရက်စ်နဲ့ဇင်ဘာဘွေတို့ဖြစ်ပါတယ်ရာဂရီဆုံးမမှုပြပြနေတဲ့အတွက်အခွင့်အရေးဆိုင်ရာအာမခံချက်မရှိတာလူ့သမားသမဂ္ဂအဖွဲ့ဝင်တွေတက်ဖြတ်ခံရတာလူလက်ဆောင်ထုတ်ပေါ်ပြောဆိုခွင့်နဲ့စုဝေးခွင့်ငင်းပယ်ခံရဒါမှမဟုတ်ထိန်းချုပ်ခံရတာလူ့သမားသမဂ္ဂခေါင်းဆောင်တွေဖမ်းဆီးခံရတာစားတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါတယ်လို့ IDUC ကပြောပါတယ်စစ်တပ်ကအနာသိမ်းပြီးတဲ့နောက်ကန့်ကွက်ဆန္ဒပြသူတွေကိုအပြင်းအထန်အကြမ်းဖက်ဖြိုခွဲပြီးတော့ဥပဒေမဲ့ဖမ်းဆီးတာတွေကိုလည်း IDUC ကထောက်ပြထားပါတယ်ဒါ့အပြင်အနာသိမ်းစစ်ကောင်စီကပြဋ္ဌာန်းခဲ့တဲ့စိုက်ဘာဥပဒေအရလူထုတရလုံးဟာစောင့်ကြည့်ခံနေရတဲ့အခြေအနေအောက်ကိုရောက်သွားပြီးလူလတ်စွာထုတ်ဖော်ပြောဆိုခွင့်ကိုလုံးဝပယ်ဖျက်ပစ်လိုက်တယ်လို့ IDUC အစီအစဉ်ကစားထဲမှာဖော်ပြထားပါတယ် စစ်တပ်ကအနာသိမ်းယူခဲ့တာရပ်ပေါင်း190ကျော်လာပြီဖြစ်ပေမဲ့လည်းအနာသိမ်းမှုကိုဆန့်ကျင်ကောက်ွက်တဲ့ဆန္ဒပြပွဲတွေဒေသတချို့မှာဆက်ရှိနေသေးပါပဲ။စစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲဖမ်းဆီးတာတွေအပြင်းထန်လုပ်ခဲ့ပြီးနောက်ထပ်လှုပ်လာနိုင်တဲ့အန်ဒရယ်လည်းရှိနေသေးတယ်မို့ဒေသအတော်များများမှာဆန္ဒပြပွဲတွေအရှိန်လျော့သွားပေမဲ့လည်းဒီကနေ့အထိအခိုင်အမာဆက်ပြီးဆန္ဒပြကန့်ကွက်နေတဲ့ဒေသတွေလည်းရှိနေသေးပါမန္တလေးမြို့မှာဆိုရင်ချမ်းမြသာစီတပိတ်စစ်ကြောင်းအောင်ပင်လင်ပင်မတပိတ်စစ်ကြောင်း LGBTQ တပိတ်စစ်ကြောင်းတည်တည်နဲ့ဆန္ဒပြချီတက်တာတွေရှိခဲ့ပြီးလူလူနဲ့အတူလူသမားတွေပညာရေးဝန်ထမ်းတွေကျောင်းသားသမဂ္ဂတွေစသည်အားဖြင့်ပါဝင်ခဲ့ကြပါတယ်စခိုင်းတိုင်းတွေကနေ့စဉ်လိုဆန္ဒပြပွဲတွေရှိနေတဲ့ကလေးမြို့မှာ188ရက်မြောက်အဖြစ်လျှက်တစ်ပြက်ဆန္ဒပြပွဲစလင်းကြီးမြောက်ချမ်းနဲ့ရင်းမာပင်အရှိချမ်းရွာပေါင်းစုံတပိတ်က159ရဲမြောင်အဖြစ်အသီးသီးချီတက်ဆန္ဒပြခဲ့ကြသလိုရွှေဘုံမြို့မှာလည်းဆန္ဒပြပွဲရှိခဲ့ပါတယ်။ကချင်ပြည်နယ်ဖားကန့်မြို့လုံခင်းအရက်နဲ့တနင်္သာရီတိုင်းတဝယ်မြို့တို့ဟာလည်းတခြားဒေသတွေကဒီကနေ့ဆန္ဒပြပွဲတွေလိုပဲကြွေးကြော်တန်တွေအော်ဟစ်ပြီးဆရာနာသိမှုကိုစန့်ကျင်ကန့်ကွက်ခဲ့ကြပါတယ်။ဒီပေါ်လာဒီနေ့မှာအနာသိမ်းယူခဲ့ခြင်းကနေဒီကနေ့ထိဆိုရင်စစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာကြောင့်တေဆုံးသူ981ယောက်ထဲမှာနေရှိပြီဖြစ်တယ်လို့အခုချိန်ထိဖမ်းဆီးခံရသူပေါင်းက9600ကျော်ရှိပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AABB ကထုတ်ပြန်ထားပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တင်းတွေမှာဟိုင်းလန့်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။အိန္ဒိယနိုင်ငံမှာကူးစက်မြန်ပြင်းထန်တဲ့ကိုရိုနာမျိုးကွဲသစ် Delta ရဲ့ကူးစက်မှုတန်ကို3လလောက်အလူလဲခံခဲ့ရပြီးတဲ့နောက်အခုတော့မြို့တော် New Delhi မှာစိုင်းတွေဈေးတွေနဲ့လမ်းတွေပေါ်မှာလူတွေပြန်ပြေးလာနေပါပြီ။အိန္ဒိယမြန်မာပါဝင်နိုင်ငံအများပြားမှာ Delta Virus မျိုးကွဲကိုထိန်းချုပ်ဖို့အသေးအတန်စူးစမ်းနေရတဲ့အချိန်မှာ Delta မျိုးကွဲကိုပထမဆုံးစတွေ့ခဲ့တဲ့အိန္ဒိယမှာတော့နိုင်ငံတွင်းကူးစက်မှုရဲ့ထဝက်နီးပါးရှိတဲ့တောင်ပိုင်းကကာရာလာပြည်နယ်ကလွှဲရင်ကြံဒေသတွေမှာကူးစက်မှုနှုန်းကျဆင်းသွားပါပြီ။အိန္ဒိယမှာကာကွယ်ဆေးအပြည့်ထိုးပြီးသူ100ရာခိုင်နှုန်းတောင်မရှိသေးပေမဲ့တတိယလှိုင်းလာရင်ဒုတိယလှိုင်းလောက်ကျန်းမာမဟုတ်ဘူးလို့အကောင်မြင်သူတွေလည်းရှိပါတယ်။ဒုတိယလှိုင်းမလာခင်ကအိန္ဒိယရဲ့လူဦးရေ၄ဘုံ၃ဘုံဟာကူးစက်နိုင်ခြေရှိခဲ့တဲ့အကြောင်းအခုခါမှာသွေးစစ်ချက်အဖြေတွေကိုကောက်ယူထားတဲ့စစ်တမ်းအရလူဦးရေရဲ့68ရာခိုင်နှုန်းနီးပါးမှာရောဂါဒဏ်ကိုခုခံနိုင်တဲ့ပဋိပစ္စည်းတွေရှိနေတာကိုတွေ့ရတဲ့အကြောင်း New Delhi အခြေစိုက်ကူးစက်ရောဂါဗေဒပညာရှင်တယောက်ကပြောပါတယ်ရှင်။မြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းတန်ကိုပြင်းထန်ခံစားနေရတဲ့အချိန်တရုတ်ပြည်မှကြီးတွင်တောက်ကြနေကအထိပြည်ပကကူးစက်လာတဲ့လူနာစုစုပေါင်း8845ယောက်ရှိခဲ့ပြီး8100ကျော်ဆေးရုံကပြန်ဆင်းနိုင်ခဲ့တဲ့အကြောင်းသတင်းတွေမှာဖော်ပြပါတယ်။ပြည်မှကြီးမှဆေးကုသမှုခံယူပြီးစောင့်ကြည့်ဆဲလူနာ46000ကျော်ရှိပါတယ်။ကိုဗစ်ရှိသူတွေနဲ့ထိတွေ့မှုရှိသူလူပေါင်း134000ကျော်ကိုလည်းစောင့်ကြည့်နေပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်အတည်ပြုလူနာသစ် 14,249 ယောက်အထိစံချိန်ကျိုးအောင်တက်ခဲ့ပြီးဒုတိယအကြီးဆုံးနေ့စဉ်ကူးစက်မှုနှုန်းတိုးလာတာဖြစ်တဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ဖိလစ်ပိုင်မှာကူးစက်ခံရသူ 1.8 တန်းကျော်အထိတိုးလာပြီးသေဆုံးသူစုစုပေါင်းကတော့ 3,000 ကျော်ရှိနေပါပြီ။ဂျပန်နိုင်ငံမှာတော့တိုကျိုမြို့မှာနေ့စဉ်ကူးစက်မှုအသစ်ဟာစနေနေ့က9,094ယောက်အထိရှိခဲ့ပြီးတောက်ကြနေ့ကတော့9,983ယောက်အထိစံချိန်တက်သွားခဲ့တယ်လို့အစိုးရကကြေညာထားပါတယ်။အခုတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်တက်လာနေတာကြောင့်ပြည်သူတွေအနေနဲ့ခရီးသွားလာတာတွေရှောင်ကြဉ်ကြဖို့ဝန်ကြီးချုပ်ယိုရှိဟီရီဆူဂါကတောက်ကြနေ့မှာတိုက်တွန်းခဲ့ပါတယ်။ဩစတြေးလျနိုင်ငံရဲ့လူဦးရေထူထပ်ဆုံးပြည်နယ် New South Wales မှာစနေနေ့ကဒေသတွင်း COVID-19 ကူးစက်သူအသစ် 466 ယောက်အထိစံချိန်တင်သွားခဲ့ပြီးတဲ့နောက်ကပ်ရောဂါဆိုင်ရာကန့်သတ်စည်းကမ်းတွေကိုမလိုက်နိုင်ရင်ဆောင်ရမယ့်ဓာတ်ငွေကိုတိုးမြှင့်လိုက်ပါတယ်။ COVID ရောဂါဖြစ်နေသူကိုတီးတန့်ခွဲထားတဲ့အစီအစဉ်ကိုမလိုက်နာတာလိုမျိုးကပ်ရောဂါဆိုင်ရာကန့်သတ်စည်းကမ်းတွေကိုချိုးဖောက်ရင်အရင်ကသတ်မှတ်ထားတဲ့ဩစတြေးလျဒေါ်လာ1000ကနေအခုဩစတြေးလျဒေါ်လာ3,685 အထိတိုးမြှင့်လိုက်တာဖြစ်ပါလေရှင်။ Zapet Interaction 2021လို့အမည်ပေးထားတဲ့တရုတ်နဲ့ရုရှားပူးတွဲစီးရေးလေ့ကျင့်မှုပိတ်ပွဲအခမ်းအနားကိုတရုတ်နိုင်ငံက နင်းစရာဟွာကိုပိုင်အုပ်ချုပ်ခွင့်ရဒေတာရဲ့အနောက်မြောက်ဘက်မှာကျင်းပခဲ့ပါတယ
်။历史最好时期，今年六月，中俄两国领导人共同宣布。
တရုတ်ရုရှားဆက်ဆံရေးတမိုင်ဟာအကောင်းဆုံးအဆင့်မှာရှိပါတယ်။ဇွန်လတည်းကတရုတ်နဲ့ရုရှားခေါင်းဆောင်တွေတွေ့ခဲ့ကြပြီးတရုတ်ရုရှားအိမ်နီးချင်းကောင်းပီတာမှုနဲ့ခင်မင်ရင်းနှီးစွာပူးပေါင်းဆောင်ရွက်ရေးဆိုင်ရာကိစ္စတွေဆောင်ရွက်ရေးသဘောတူစာချုပ်ကိုတိုးချဲ့ဖို့ပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်လို့တရုတ်နိုင်ငံတကာစစ်ဖက်ဆက်ဆံရေးဒုတိယဒါရိုက်တာဇော်ဘောင်ချင်းကပြောသွားတာပါ။တရုတ်ကာကွယ်ရေးဝန်ကြီးဝေဖန်ဂီနဲ့ရုရှားကာကွယ်ရေးဝန်ကြီးဆာဂီရှိုဂူတို့ကလည်းအခမ်းအနားကိုတက်ရောက်ခဲ့ကြပြီးနောက်ပိုင်းမှာဆွေးနွေးပွဲတွေရှိခဲ့ပါတယ်။နှစ်နိုင်ငံစစ်တပ်ချင်းမဟာဗျူဟာရညှိနှိုင်းမှုတွေနဲ့လက်တွေ့ကြတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုကြဲကြဲပြန့်ပြန့်တိုးတက်ဆောင်ရွက်တဲ့အကြောင်းဒါမှသာအနာဂတ်လူပေါင်းတွေပိုပြီးကောင်းမွန်တဲ့လူတိုင်းဝိုင်းကိုတည်ဆောက်နိုင်မှာဖြစ်တဲ့အကြောင်းကမ္ဘာငင်းကြရေးနဲ့တည်ငြိမ်ရေးကိုလည်းစောင့်ရှောက်နိုင်မှာဖြစ်တဲ့အကြောင်းတရုတ်ကာကွယ်ရေးဝန်ကြီးကပြောခဲ့ပါတယ်။ရုရှားကလည်းတရုတ်နဲ့မဟာဗျူဟာဆိုင်ရာဆက်သွယ်ရေးတိုးမြှင့်လိုကြောင်းဒေသရင်းအကြမ်းဖက်မှုတိုက်ဖျက်ရေးလိုကိစ္စတွေမှာနက်နက်ဆိုင်ဆိုင်ပူးပေါင်းဆောင်ရွက်လိုကြောင်းနဲ့ဒေသရင်းဘေးကင်းလုံခြုံရေးငြိမ်းချမ်းရေးတည်ငြိမ်ရေးတွေအတွက်အတူတကွပူးပေါင်းဆောင်ရွက်လိုတဲ့အကြောင်းတွေကိုလည်းရုရှားကာကွယ်ရေးဝန်ကြီးကပြောခဲ့ပါတယ်20မြောက်စက်တင်ဘာလ17ရက် 9/11 တိုက်ခိုက်မှုနှစ်ပတ်လည်နေ့နဲ့ဘာသာရေးအလတ်ရက်တွေနှီးလာတာနဲ့အမျှအစွန်းရောက်တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်လာနိုင်ခြင်းနဲ့ပတ်သက်လို့အမိမြေလုံခြုံရေးဌာန DHS ကအကြမ်းဖက်မှုဆိုင်ရာနောက်ဆုံးသတိပေးကြေညာချက်တစ်ခုကိုထုတ်ပြန်လိုက်ပါတယ်။ချိန်ချမှုနဲ့ပတ်သက်လို့တစုံတရာအသေးစိတ်ပြောထားတာမရှိပေမဲ့လူမျိုးရေးခွဲခြားမှုလူမျိုးနွယ်စုတွေပေါ်မုန်းတိမှုနဲ့ကတ်ယောဂဘေးအတွင်းကန့်သက်တားမြစ်ချက်တွေပေါ်မကျေနပ်မှုတွေကြောင့်အမေရိကန်ပြည်ထောင်စုဟာချိန်ချောက်မှုအန္တရာယ်ကြီးမားတဲ့နိုင်ငံတစ်ခုဖြစ်နေကြောင်းဖော်ပြထားပါတယ် VOA ရဲ့စနေနေ့ညဘက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့အတူကျွန်မခွာညိုကပြောပြပေးခဲ့တာပါရှင်။အခုနောက်ဆုံးရမြန်မာပြည်ဆိုင်ရာဆက်သွယ်မေးမြန်းချက်တွေနိုင်ငံတကာသတင်းဆောင်မနဲ့သတင်းသက်ဆိုင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။စစ်တပ်အနာသိမ်းမှုကိုစန့်ကျင်တဲ့ CDM အကြမ်းဖက်အနာဖီဆိုင်ရေးလှုပ်ရှားမှုမှာပါဝင်ဆန္ဒပြတာတွေကြောင့်ပုံမှန်9/5အပါဝင် February 10ရက်နေ့နောက်ပိုင်းတရားစွဲဆိုခံရတဲ့အမှုတွေကိုသက်ဆိုင်ရာအဖွဲ့အစည်းတွေကိုကြေအေးရုပ်သိမ်းခွင့်လျှောက်ထားနိုင်တယ်လို့သိရပါဗျ။ဒီပေါ်မှာကြေးကွင်းလျှောက်ထားသူတချို့ရှိတယ်လို့သိရပေမဲ့ CDM အနာဖီဇန်ရေးလှုပ်ထားသူအတော်များများကတော့ဒါကိုလက်မခံပါဘူးအပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်အစိုးရဌာနအသီးသီးမှရှိတဲ့နိုင်ငံဝန်ထမ်းအတော်များများကအဲ့လိုစစ်တပ်အနာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့အနာသိမ်းစစ်ကောင်စီနဲ့မပူးပေါင်းမဆောင်ရွက်ဘူးဆိုပြီး CDM လို့ခေါ်တဲ့အကြမ်းဖက်အနာဖီဇန်ရေးလှုပ်ရှားမှုတွေမှာပါဝင်ခဲ့ကြပါတယ်ဒီပေါ်မှာစစ်ကောင်စီဘက်ကလည်း CDM လုပ်တဲ့ဝန်ထမ်းတွေကိုအလုတ်ကရက်ဆိုင်တာတွေထုတ်ပြတာတွေလုပ်သလိုတချို့ဆိုလည်းဖမ်းဆီးတရားစွဲခံရတာတွေလည်းရှိပါတယ်။ဒါပေမဲ့အခုနောက်ပိုင်းမှာတော့အဲ့လိုစစ်တပ်အာဏာသိမ်းမှုကိုစန့်ကျင်တဲ့လူလူဆန္ဒပြလှုပ်ရှားမှုတွေမှာပါဝင်ပြီးပုံမှန်9/5ကခဆရာတွေနဲ့ဖမ်းဆီးတရားစွဲဆိုခံရတဲ့သူတွေအနေနဲ့သက်ဆိုင်ရာတာဝန်ရှိသူတွေအပေါ်မှာအတနာခံစာတင်ရင်ပြန်လွတ်ပေးတာတွေရှိလာနေတယ်လို့ရန်ကုန်မြို့ကတရားလွှတ်တော်ရှင်းနေတူကပြောပါတယ်။တရ
ားရုံးမှာရင်ဆိုင်သေးတယ်ပေါ့နော်ဒီထောင်မဥစ္စာတွေကထောင်မအားတွေတရားရုံးကနောက်မှာအဲ့မတိုင်ခင်တည်းကဟိုထောင်မသွားပြီးတော့ဖြစ်တဲ့အဲ့အမှုတွေရှိရလေအဲ့အမှုတွေမှာကိုကအတမန်ခံစားတင်လို့ရှိရင်သူတို့ကရွေးပြီးတော့ဟောနော်သူ့ရဲ့အမှုအတိမ်တက်ကိုလိုက်ပြီးတော့သူတို့ရုပ်ပြီးတယ်လေဟိုစပြီးဆွဲပြီးဆိုရရင်အဲ့မကြဘူးအာမြန်မြန်လေးဖြစ်တဲ့2ယောက်3ယောက်ဖြစ်2ယောက်3ယောက်ဖြစ်တဲ့အချိန်မှာအဲ့လိုမျိုးပေါ့နော်အဲအမှန်အတနာခံစားတင်လို့ရှိရင်အဲသူတို့ရုပ်တယ်အတနာခံစားတင်တယ်ဆိုတာကလည်းကိုပါကိုတင်ကျင်လို့တင်ကျင်လို့မဟုတ်ဘူးပေါ့သူတို့ဟာလားဟိုတင်လိုက်ပါပါညဆိုတဲ့အမှုတွေမှာသူတို့တင်တာ
ဒီလိုမျိုးအမှုတွေကိုပြန်ရုပ်သိမ်းပေးနေတာတွေကိုအစောပိုင်းကလေးကလုပ်ပေးနေတာဖြစ်တယ်လို့လည်းသူကပြောပါတယ်ဒါပေမဲ့အဲ့လိုတရားစွဲရရင်လည်းပတ်သက်ပြီးအမှုတွေပြန်ရုပ်သိမ်းဖို့ကြေးဖို့နဲ့ပတ်သက်ပြီးတော့သက်ဆိုင်ရာတာဝန်ရှိသူတွေရဲ့ထောက်ခံချက်တွေပါရှိဖို့လိုအပ်တယ်လို့လည်းအခုလိုရှင်းပြပါတယ်
ဟုတ်တယ်အရုပ်ပေါ်ကဘာလို့လဲဆိုလို့ရှိရင်အဲ့ဒီမှာစစ်စစ်တယ်လေတင်းနေမှာတယောက်နှစ်ယောက်သုံးယောက်လေးယောက်စစ်တဲ့အခါမှာအမှုအတိမ်နဲ့ပေါ်လာပြီးလို့ရှိရင်တို့ကဟာလားဒီမှုတော့ထင်ရုပ်လိုက်ပါလားအတနာခံစားတင်လိုက်ပါလားဟာလားသတိလူထောက်ခံစားဟိုလေလေအဲ့ဒီဥစ္စာကမျိုးနဲ့အုပ်ချုပ်ရေးမှုတို့တက်တရာစတာပေါ့နော်သူနေနေကသူတွေကလေထောက်ခံချက်ပေးရမှာပေါ့နော်ထောက်ဖတ်ချက်ပေးရမှာပေါ့
CDM လုပ်တဲ့ဝန်ထမ်းတွေအပေါ်ဖမ်းဆီးတရားစွဲတာတွေတရားစွဲခံရတဲ့သူတွေဘက်က ဆက်ဆံရတရားစွဲအဖွဲ့အစည်းတွေအပေါ်တောင်းပန်ရင်အမှုတွေပြန်ရုပ်သိမ်းပြနေရရင်လည်းပတ်သက်ပြီးစစ်တောဌာနကနေ CDM လှုပ်ထားတဲ့ဝန်ထမ်းတဦးကတော့သူ့သဘောထားကို VOE ကိုအခုလိုပြောပါတယ်
အဲ့ငါနဲ့ပတ်သက်ပြီးတော့ဆွဲခံတဲ့အမှုဆိုတော့ကတော့ CDM သမားတွေကိုဆွဲထားတယ်ဆိုတာကတော့အစတည်းကမဖြစ်တဲ့ကိစ္စ။ဝန်ထမ်းတွေအကုန်လုံးကဒီအစိုးရကြီးကတက်လာတဲ့အချိန်မှာရွေးချယ်ပိုင်ခွင့်ဆိုတာရှိရမယ်။ဒီဆိုရနဲ့ပတ်သက်ပြီးတော့မလုပ်ချင်တော့တဲ့အတွက်ကြောင့်မလို့ဒီရုံးဌာနဆိုင်ရာကိစ္စတွေအကုန်လုံးမလုပ်ချင်တော့တဲ့အတွက်ကြောင့်မို့ CDM မလုပ်တယ်။ဒီ CDM လုပ်သွားတာကဝန်ထမ်းတယောက်ချင်းရွေးချယ်မှုဒါကိုလက်ခံပေးတဲ့။အဲ့ဒါကိုမှတိ905နဲ့တရားစွဲရဲဆိုတာမဖြစ်တဲ့ကိစ္စ။ပြန်တောင်းပန်နေဆိုတာကတော့လေတောင်းပန်စရာလည်းမလို့စကြရမဆွဲသိနေကိစ္စမလို့ပြန်လဲတောင်းပန်စရာမလို့အဲရှိပြီးသားအခုဆိုလို့ရှိရင်လေ905နဲ့ဆွဲထန်ထားတယ်ထုံထဲမှာရှိနေတယ်ဝန်ထမ်းလည်းရှိတယ်ဒါပေမဲ့အခုသူတို့ပြောသလိုတောင်းပန်မှပြန်လွတ်မယ်ဆိုလို့ပြောနေကြတယ်ဒါပေမဲ့အဲ့လိုဝန်ထမ်းနဲ့ပတ်သက်ပြီးတော့လေလွတ်တယ်လို့ဆိုတဲ့သတင်းလည်းမကြားမိသေးဘူးပေါ့နော်ဒါဒါဝန်ထမ်းတယောက်ရဲ့လွတ်လပ်ခွင့်သူပြည်သူတယောက်ရဲ့လွတ်လပ်ခွင့်လို့ပဲပြောရမယ်ပြည်သူဝန်ထမ်းတယောက်ရဲ့လွတ်လပ်ခွင့်ပဲဒီဆိုရဌာနမှာသူလှုပ်ချင်လှုပ်မယ်မလှုပ်ချင်မလှုပ်ဆိုတာလေဒီဆိုရဌာနသူလှုပ်ချင်လို့လဲသူဝင်လာတယ်မလှုပ်ချင်တဲ့အတွက်ကြောင့်မလို့လဲသူထွက်ပိုင်ခွင့်ရှိတယ်ဒါကိုပဲကြီးကြီးပြပြပဲလက်ခံပေးတယ
်နိုင်ငံရေးကျင်းသားများကကူညီဆောင်ရှောက်ရေးအသင်း AAPP ကအခုနောက်ဆုံးထုတ်ပြန်ချက်အရတော့ပြီးခဲ့တဲ့ February 10ရက်နေ့ကစစ်တပ်အာဏာသိမ်းချိန်ကစပြီးနိုင်ငံတော်ဖမ်းဆီးခံရသူ 8,206 ဦးရှိပြီးတော့အိတ်ထဲမှာဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းခံထားသူ 9,600 ကျော်ရှိနေသေးတယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပ
ါခရီးပြည်နယ်တိမောဆူနဲ့ရှမ်းပြည်နယ်ဆက်ဖဲခူမြို့နယ်တွင်ဒရင်ဒီဒေသခံကာကွယ်ရေး KNDF အဖွဲ့နဲ့မြန်မာစစ်သားတို့တိုက်ပွဲဖြစ်ပွားနေသလိုချင်းမြင့်နယ်မင်တာမြို့နယ်မှာလည်းမင်တာကာကိုရေးပွဲ CDF နဲ့စစ်တပ်တို့အကြားတိုက်ပွဲဖြစ်ပွားနေပါတယ်။ဒီအကြောင်းကျွန်တော်နိုင်ကွန်းအိမ်ကနေတင်ဆက်ပေးမှာပါ။ဒီကနေ့နဲ့မနေ့ကဩဂုတ်လ13ရက်ညနေပိုင်းမှာဖဲခုံသီမောစုမင်တာမြို့နယ်မှာဒေသခံကာကိုရေးပွဲနဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲတွေဖြစ်ပွားနေတာပါ။ဒီနေ့မနေ့ကယားနဲ့ရှမ်းပြည်နယ်ဆက်ဖဲခုံမြို့နယ်မှာကရင်နီကာကိုရေးပူပေါင်းဖွဲ့နဲ့စစ်တပ်တို့အကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ကရင်နီဒေသခံကာကွယ်ရေးဖွဲ့ KNDF ကြံကြားရေးတာဝန်ရှိသူဒုကပြောပါတယ
်ဒီမင်းနဲ့ဖြစ်တာဒီဖက်ခုဖက်မှာဖက်ခုနောက်ဖက်ချလို့ပြောရမှာအမစကစကတိကျော်လို့တော့ထူလာတော့တိုက်ပွဲဖြစ်တာပေါ့လေအခုလည်းရှိချီတော့သူတို့ဖက်ကလည်းစစ်ကြောလို့ရှမှုနေတော့မရတတ်ဖြစ်ဘူးပေါ့
ဒီမင်းနဲ့ပိုင်းမှာ336တက်ကစစ်ကြောလို့ကြောင်းဆက်တော်ရတ်တော်မူဖရားဘက်ကစစ်ကြောလို့ကြောင်းပင်လောင်းမြို့နယ်တောင်မဲတင်းရွာဘက်ကလည်းကြောင်းစစ်ကြောသုံးကြောင်းနဲ့ထူးစစ်ဆင်လာပြီးနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲတွင်ထိခိုက်မှုကတော့မသိရသေးဘူးလို့ဆိုပါတယ်။မနေ့ကတော့ကယားပြည်နယ်ဒီမော့ဆူမြို့နယ်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNDF ပြန်ကြားရေးတာဝန်ရှိသူကဆက်ပြောပါတယ
်။မနေ့ကတော့စစ်ကောင်စီဖက်ကသူတို့အားတရာ150ဝန်းကျင်လောက်ပေါ့လေ။ဒီမော့ဆူရှိဖက်ကြောင့်သူတို့စီလာတော့အဲဒီ646အဲဒီဝန်းကျင်လောက်မှာတော့ပြစ်ခတ်မှုဖြစ်ပွားခဲ့တယ်ပေါ့။ထိခိုက်မှုရှင်နေတော့နှစ်ဖက်ကလည်းတော့ဘာမှမပြောင်းဘူး။
သမ္မတော်ကနေအာဏာသိမ်းခဲ့ပြီးနောက်ပိုင်းမေလကစလို့မိုးပြဲလွိုက်ကော်တိမော့ဆူဖရုဆူအစရှိတဲ့မြို့နယ်တွေမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေဖွဲ့စည်းပြီးတော့စစ်တပ်ကိုခုခံတိုက်ခိုက်လာတာပါဒီလိုတိုက်ခိုက်မှုဖြစ်စဉ်တွင်ရွာသား 9,000 ကျော်နေရာစုခွာပြီးစစ်ဘေးသိမ်းရှောင်နေရပါတယ်ချင်းမြင့်နဲ့မင်တမြို့နယ်မှာလည်းမနေ့ညနေပိုင်းမှာစစ်ကောင်စီတပ်နဲ့မင်တကာကိုရေးဖွဲ့ CDF တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ CDF ဖွဲ့ပြန်ကြားရေးတာဝန်ခံဒေါက်တာရောမန်ကပြောပါတယ
်မနေ့ညနေ6နာရီလောက်ကတိုက်ပွဲဖြစ်တယ်သက်သုံးပိုင်းပေါ့မင်တနဲ့မတူပီကြားမင်တမြို့နဲ့သက်သုံးပိုင်းအကွာပေါ့နော်မင်တမတူပီလက်မကြီးနဲ့တော့ခက်နန်းတန်းပေါ့အဲ့ဒီတော်ထဲမှာတိုက်ပွဲဖြစ်တယ်ထိခိုက်မှုကကျတော့ CDF က2ရက်ထိခိုက်တယ်စစ်ကောင်စီဘက်ကလည်းဘယ်လောက်ထိခိုက်သွားတယ်လဲတော့ကျွန်တော်တို့မသိရဘူး
စစ်တပ်ရဲ့စစ်ကြောင်းလှုပ်ရှားထိုးစစ်ဆင်လာလို့မင်းသားမျိုးမြောက်ချမ်းရှက်ရွာနဲ့နေဝွင့်ချင်းရွာကဒေသခံရွာသားဆောင်တဲ့ချီသိမ်းရှောင်ဆွဲပြေးနေရတယ်လို့ဆက်ပြောပါတယ
်ဒုတိယစစ်ကြောင်းပါလေရှက်ရွာဘက်ကိုဆင်းလာတဲ့စစ်ကြောင်းကတော့ယူနီရဲ့ရွာတွေထဲကိုအတင်းတိုးသွားတယ်ရှက်ရွာရောသိမ်းကောင်းဘက်ကိုတိုးလာတယ်ဆိုတော့နေဝွင့်ချင်းရွာတွေအကုန်လုံးပါသိမ်းရှောင်မှာဆိုတော့3,000 4,000 လောက်တော့ရှိရတယ်ခင်ဗျစစ်ဆောင်တွေကကိုရဲ့တောင်ရခင်းတဲ့သွားရှောင်းမယ်ဥယျာဉ်ခြံတွေရှောင်းမယ်ပေါ့နော်တော်တော်အနှံ့အဝေးကွာတဲ့ရွာတွေဘက်ကိုသွားနေမှာပေါ့
မင်းသားမျိုးနဲ့မှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ဆန္ဒပြမှုတွေကိုအကြမ်းဖက်နှိမ်နင်းရာကနေပြီးခဲ့တဲ့ဧပြီလကုန်ပိုင်းလောက်ကစပြီးတော့စစ်ကောင်စီတပ်နဲ့ချင်း CDF တို့ကြားတိုက်ပွဲဆက်တင်ဖြစ်ပွားလာခဲ့တာပါတိုက်ပွဲဖြစ်စဉ်တွင်မင်းသားမျိုးပေါ်နဲ့ကြေးရွာကရွာသားတောင်းချီစစ်ဘေးသိမ်းချောင်နေရပါတယ် ဖဲခုံတီမော့ဆုမင်းတမ်းမြို့နယ်ဘက်ကစေတခန့်ကာဝေးရေးဖွဲ့နဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်စဉ်ချင်းလေးကိုတရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ကျွန်တော်နိုင်ကွနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်ခင်ဗျာ။
ဘာဝရင်မြင်ရှားပါလာတဲ့စင်ကာပူနိုင်ငံမှာစွန့်ပစ်ရေးစိုးတွေကိုလူတွေတောက်တုံးလို့ရမယ့်ရေတံဖြစ်လာတဲ့အထိအဆင့်ဆင့်တန့်စင်ပြီးတော့ပြန်လည်အသုံးပြုနေပါတယ်။တနေ့ထက်တနေ့ပိုဆိုးလာတဲ့သမုတ်တရားရေတို့ညဉ့်ညမ်းမှုနဲ့တကမ္ဘာလုံးရင်ဆိုင်နေရချိန်မှာစင်ကာပူနိုင်ငံကရေစိုးတွေကိုပင်လယ်ထဲစွန့်မပစ်ပဲရေတံအဖြစ်ခင်မီနီစနစ်တွေနဲ့ပြောင်းလဲပြီးတော့ပြန်လည်အသုံးချနေတာပါ။ AFP သတင်းကိုအခြေခံပြီးတော့ကျွန်မနောင်လောက်ဆက်ပြောပြပါမယ်။အာရှတိုက်ထဲကနိုင်ငံငယ်လေးတစ်ခုဖြစ်တဲ့စင်ကာပူမှာတဘာဝရေအရင်မြင့်ရှားပါလာသလိုတောက်သုံးရေအတွက်အိမ်နီးချင်းမလေးရှားနိုင်ငံကိုအထူးမိကိုအားထားနေရပါတယ်။ဒါကြောင့်လဲနိုင်ငံတွင်တောက်သုံးရေအလုံးလောက်ထောက်ပံ့နိုင်အောင်လို့စင်ကာပူအစိုးရကအစစ်မြစ်နေစနစ်တွေတုံးပြီးတော့ရေစိုးတွေကိုပြန်အသုံးပြုလို့ရမယ့်ရေတံအဖြစ်လုပ်ကိုင်လာတာပါ။စင်ကာပူရဲ့ရေလိုအပ်ချက်40ရာခိုင်နှုန်းကရေစိုးတွေကိုပြန်ပြီးပြုပြင်ထားတဲ့ရေတံတွေဖြစ်ပါတယ်။2060ခုနှစ်အရောက်မှာတော့စင်ကာပူကရေလိုအပ်ချက်55ရာခိုင်နှုန်းအထိဖြည့်ပေးနိုင်မယ်လို့လဲစင်ကာပူရေပေးဝေရေဌာနကပြောပါတယ်။ရေတံပြုတ်ပြင်ရေဌာနကအင်ဂျင်နီယာချုပ်လိုဘီချင်းကအခုလိုပြောပါတယ
်။ So Singapore lacks natural resources and is limited in space, which is why we are always looking for ways to exploreWater sources and stretch our water supply.
တဘာဝရေမြစ်တွေမရှိသလိုရေနေရာလည်းသိရှားပါတယ်။ဒါကြောင့်ရေအရင်းမြစ်ရဖို့အမြဲရှာဖွေကြံစနေရတာပါ။စမောရဲ့ရေစီမံခန့်ခွဲရေးနည်းပြဟာမှာအပိုင်းသုံးပိုင်းပါပါတယ်။ရေစိုးတွေတပေါင်းမှမကြံအောင်စုဆောင်ဖို့ပြန်အသုံးချဖို့နဲ့တန့်စင်တီတောက်သုံးရေအဖြစ်ပြောင်းလဲဖို့ဖြစ်ပါတယ
်။ပြုပြင်ထားတဲ့ရေတပ်အများစုကကုန်ထုတ်ဆက်ရုံတွေမှာအသုံးပြုဖို့ဖြစ်ပေမဲ့လို့လူဦးရေ 9.8 သန်းရှိတဲ့စင်ကာပူရဲ့တောက်သုံးရေလောင်ကန်ကိုလည်းရေပေးဝင်နေပါတယ်။ဒီလိုရေစိုးတွေကိုရေတံအဖြစ်ပြန်လည်ပြုတ်ပြင်အသုံးပြုရစနေကြောင်းပင်လယ်ထဲရေစိုးအနှဲငယ်တာဆွန့်ပစ်နေရတဲ့အတွက်လဲရေတို့ညဉ့်ညံ့မှုအတွက်အထောက်အကူဖြစ်စီပါတယ်။ကြံကဘာနိုင်ငံပေါင်း80ရာခိုင်နှုန်းလောက်ကတော့ရေစိုးတွေကိုပြုတ်ပြင်အသုံးချတာမျိုးမရှိဘဲဒီအတိုင်းပင်လယ်ထဲဆွန့်ပစ်နေတယ်လို့ကုလသမဂ္ဂကခန့်မှန်းပြောဆိုထားပါတယ်။စင်ကာပူနိုင်ငံအရှိတ်ကန်ယိုရမော်ကအစင်းမြင့်နေပညာသုံး Changi Water Reclamation ရေတံစင်ရဲ့စရုံကိုမြေနေရာရှားပါလာတဲ့အတွက်တချို့အပိုင်းတွေကတော့အထက်25ထပ်အထိမြေအောက်မှာဆောက်လုပ်ထားပါတယ်။အဲ့ဒီစရုံနဲ့ဆက်ထားတဲ့ရေစိုးပိုက်တွေကမိုင်30လောက်ရှိပါတယ်။ရေစိုးတွေကိုမြေအောက်စရုံမှာအရင်စစ်ပြီးကားမှအဆင့်ဆင့်ထပ်ပြီးတော့တန့်စီမိမဲ့မြေပေါ်ကအခြားဌာနတွေရှိဆက်ပြီးတော့ပို့လုပ်ပါတယ်။Lobi Chinga ပဲအခုလိုဆက်ပြောပါတယ
် So at the new water factories it has three main treatment processes one is microfiltration and nanofiltration
အဲ့ဒီ water ဆက်ရုံမှာအဆင့်သုံးဆင့်တဲ့ရေတွေကိုတန့်စင်နေပါတယ်ဒီထဲမှာပါလာတဲ့အမှုအမွှားတွေ bacteria ပူးမွှားတွေကို membrane filtration လို့ခေါ်တဲ့အမီးဘာတွေနဲ့အရင်စစ်ထုတ်ပါတယ်နောက်တော့ကူးစက်တဲ့ virus ပိုးကိုဖယ်ရှားပစ်ဖို့နဲ့ရေတွေက molecule ငယ်လေးတွေကိုချက်ပြီးစစ်ထုတ်ပေးတဲ့reverse osmosis ဆိုတဲ့နည်းနဲ့နောက်တစ်ဆင့်ထပ်စစ်ပါတယ်တတိယအဆင့်ကတော့ခရင်းလုံရောင်ကြီးကိုတုံပြီးပိုးတတ်တဲ့စနစ်ပါဒီအဆင့်ကတော့ NE water ကထွက်လာတဲ့ရေတွေအနေနဲ့ကင်းအောင်တစ်ဆင့်ထပ်တိုးပြီးထည့်သွင်းလုပ်ကင်ထားတာလည်းဖြစ်ပါတယ
် steel pipeline တွေရေလောင်ကန်တွေနဲ့ရေစစ်ကန်တွေရှိတဲ့ဒီရေတန်းစေုံမှာအခြားဆက်ပစ္စည်းအစိတ်အပိုင်းမျိုးစုံတွေပါချိတ်ဆက်လဲပတ်နေတာဖြစ်ပြီးတစ်နှစ်ကိုရေလီတာသန်းပေါင်း900လောက်အထိတန်းစင်ပေးနိုင်ပါတယ်ဒါဟာအိုလံပစ်အားကစားပွဲတွေမှာသုံးတဲ့ရေကူးကန်အရွယ်လောက်ကိုနေ့တိုင်းတစ်နှစ်စာရေအပြည့်ဖြည့်ပေးနိုင်တဲ့ပမာဏလည်းဖြစ်ပါတယ်။နောက်ဆုံးထွက်လာတဲ့ရေတန့်တွေကတော့စင်ကာပူအနက်မှာတွေ့ရတဲ့ microchip ထုတ်လုပ်ရေးစက်ရုံတွေနဲ့အေးခါစနစ်တွေမှာအဓိကသုံးပါတယ်။စင်ကာပူနန်ယန်ဤပညာတက္ကသိုလ်တဘာဝပဝန်ကျင်ရေးရာဌာနကတော့ဥရုယာတိပြောင်းလဲမှုနဲ့ရေအရင်းမြစ်ရှားပါမှုမျိုးဟာရေရှည်ကျုံရမယ့်ကိစ္စဖြစ်တဲ့အတွက်အခြားတိုင်းပြည်တွေအနေနဲ့လည်းရေစိုးတန့်စီရေးကိစ္စကိုထိရောက်စွာလုပ်ကိုင်ဖို့အရေးကြီးနေပြီလို့ထောက်ပြပါရယ်။မြေအောက်ရေကိုဆက်ပြီးတော့ထုတ်ယူသုံးဆွဲနေကြမယ်ဆိုရင်တော့ရေစိုးတန့်စီရေးကုန်ကျစရိတ်တွေအင်မတန်မှကြီးမားလာနိုင်တယ်လို့လည်းထောက်ပြခဲ့တာပါ။အင်ဂျင်နီယာချုပ်လူပီချင်းကအခုလိုဆက်ပြောပါရယ
်။ So our new water has passed more than 150,000 scientific tests.And it's well within
any water ဆက်ရုံကတန့်စင်လိုက်တဲ့ရေကိုသိပ္ပံစမ်းသပ်မှုပေါ့အချိန်ကြီးတသိန်းခွဲကျော်လောက်ထားပြီးပါပြီ
။
ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့အမေရိကန်သဘောဝပတ်ဝန်းကျင်ထိန်းသိမ်းရေး Agency EAB ကချမှတ်ထားတဲ့တောက်သုံးရေဆိုင်ရာစံညွှန်းတွေနဲ့လည်းကိုက်ညီမှုရှိပါတယ
်။နွေရာသီလို၆တွေ့တဲ့ကာလမျိုးမှာဆိုရင်တော့တန့်စင်ပြီးတာရေတွေကိုတောက်သုံးရေလောင်ကန်တွေစီပို့ပြီးတော့လူနဲ့အိမ်တွေစီမရောက်ခင်နောက်တစ်ချိန်ထပ်ပြီးတော့တန့်စင်ပါတယ်။ နိုင်ငံလူရေတဝက်လောက်ကိုရေအလုံးလောက်ပေးဝေနိုင်ဖို့မြေအောက်ကရေတန့်စီရင်စရင်ကိုလည်းဒေါ်လာ 9.4 ဘီလီယံသုံးဆွဲပြီးတော့2025ခုနှစ်မှာအပြည့်တိုးချက်ဆောက်လုပ်နေပါတယ်။စင်ကာပူအစိုးရကအခုလိုလှုပ်ကွိုင်းလာတာဟာတောက်သုံးရေအတိကထောက်ပံ့ပေးနေတဲ့အင်းနီချင်းမလေးရှားနိုင်ငံနဲ့ဆက်ဆံရေးတိတ်မပြေတဲ့အချက်ကလည်းရေစိုးတွေကိုတန့်စင်ပြီးတော့ပြန်လည်အသုံးပြုလာရတဲ့အကြောင်းရင်းတွေထဲကတစ်ခုအပါအဝင်လည်းဖြစ်ပါတယ်။ကျမနှောင်းလာပါ
ဒုက္ခသည်အဖြစ်နဲ့ပြောင်းရွှေ့ခြေချလာတဲ့မုံတိုင်းရင်သားအနွယ်ဆယ်ကျော်သက်မှလေးဆူနီစာလီဟာအိုလံပစ်ဂျွန်ဘားပြိုင်ပွဲမှာအမေရိကန်ပြည်ထောင်စုအတွက်ရွှေတစိမ့်စုစွတ်ကူးပေးနိုင်ခဲ့ပါတယ်။ကနေဒါငယ်စားလေးလိုလူသိများတဲ့မန်နီဆိုတာပြည်နယ်ကစိန့်ပေါ်မြို့မှာဆူနီစာလီရဲ့အောင်ပွဲနဲ့အိမ်ပြန်ခီးကိုတောင်းတောင်းဖြားဖြားကြိုဆိုခဲ့ကြပါတယ်။ဒီကြောင့် VOA သတင်းတောက်မာမုတ်မက်စကာဒီရဲ့သတင်းပေးပို့ချက်ကိုပြောပြပါမယ်ရှင်။တိုကျိုအိုလံပစ်ပြိုင်ပွဲမှာရွှေတစိမ့်စုစွတ်ခွန်နိုင်ခဲ့တဲ့18နှစ်အရွယ်ဂျွန်ဘာမဲလီဆူနီစာလီအတွက်စိန်ပေါ်မြို့လေးရဲ့အရှိတ်အချမ်းကမုံတိုင်းရင်သားတွေဂုဏ်ယူမဆုံးဖြစ်နေကြပါတယ်။ဆူနီကာလီရဲ့အိမ်အပြန်ကိုကြိုဆိုသူအမျိုးသမီးတစ်ယောက်ကအခုလိုပြောပါတယ်
။ She's our Hmong Mulan. She brought honor to us all.
သူဟာကျမတို့ရဲ့မုံသူရဲ့ကောင်းမလေးပါ။ကျမတို့အားလုံးအတွက်သူကဂုဏ်တက်စေပါတယ်။သူ့အတွက်ဂုဏ်ယူမဆုံးနိုင်အောင်ပါပဲ။
အိုလံပစ်ပြိုင်ပွဲဝင်အစဉ်အားကစားမယ့်တယောက်ဖြစ်လာဖို့ကုန်ကြကြေးဟာအမေရိကန်ဒေါ်လာ3,000,000ဝန်းကျင်လောက်ရှိနိုင်တဲ့အကြောင်းလိဂိုလေ့ကျင့်သင်ကြားပေးခဲ့တဲ့မန်နီဆိုတာမြို့က Midwest Gymnastics Center ကဝန်ထမ်းတယောက်ကပြောပါရယ်ဒီလိုကြိုးပမ်းအားထုတ်မှုတွေကြောင့်အလာဘားမားပြည်နယ်ဥပန်းတက္ကသိုလ်မှာသူကဂျွန်ဘားပညာသင်ဆုကိုလည်းအပြည့်အဝရရှိခဲ့ပါတယ်လိဂိုလေ့ကျင့်ပြောထောင်မှုအတွက်ကုန်ကြကြေးတွေကိုကူညီကြတဲ့မုံလူမျိုးအတိုင်းဝိုင်းနဲ့ပတ်သက်လို့ဖခင်ဖြစ်တဲ့ဂျွန်လီကအခုလိုပြောပါတယ
် You got to spend a lot of time and a lot of money because it's expensive
ဒီစင်ကိုရောက်လာတဲ့အထိလူပြောက်ကိုပြုစုပြောထောင်ရတဲ့အကြီးဆုံးကိစ္စကတော့အချိန်တွေငွေတွေအများကြီးပေးဆက်ရတာပါပဲရန်ကိုအကုန်ကြများတာကြောင့်ပါသူအိုလံပစ်ပြိုင်ပွဲဝင်ရလိမ့်မယ်လို့ဘယ်သူကမှမှန်းမထားကြပါဘူးဒါပေမဲ့ကျွန်တော်ရောကျွန်တော်ဇနီးကပါသူ့ကိုအပြည့်အဝယုံကြည်ထားပါတယ်နောက်ပြီးကျွန်တော်တို့ရဲ့မိတ်ဆွေတွေကလည်းယုံကြည်ပြီးလူသားတွေပံ့ပိုးအားပေးကြပါတယ်။ကျွန်တော်ကသမီးလီကိုအားပေးမယ်ဆိုရင်ကျွန်တော်မှအကူအညီလိုတယ်။ဒါကြောင့်ငါတို့သူ့ကိုကူကြရအောင်ဆိုပြီးသူတို့ချင်းချင်းပြောကြတယ်ပြီးတော့ဝိုင်းကူခဲ့ကြပါတယ်
။မုံလူမျိုးနွယ်တွေရဲ့မူရင်းဒေသကတောင်ထူရက်တဲ့ဗီယက်နမ်လာအိုနဲ့ထိုင်းနိုင်ငံတွေပါ။ဗီယက်နမ်စစ်ပွဲပြီးတဲ့နောက်သူတို့ကပိုင်ဆိုင်မှုအနှဲငယ်လောင်းနေပဲအမေရိကန်ကိုလာရောက်အခြေချခဲ့ကြတာပါ။ဒါပေမဲ့သူတို့လူမျိုးကတယောက်နဲ့တယောက်ကူညီရိုင်းမင်းတဲ့ဒလေးရှိပါတယ်။ပါမောက္ခဟောင်းတယောက်လည်းဖြစ်မုံအတိုင်းဝိုင်းရဲ့ခေါင်းဆောင်လည်းဖြစ်တဲ့ဒေါက်တာရန်ဒါအိုကအခုလိုပြောပါတယ်
။ဂျွန်ဟွန်လီ and his wife
အဲ့ဒီဒလေးကြောင့်ဥပမာဂျွန်ဟွာလီနဲ့သူ့အမျိုးသမီးမှာငွေရေးကြေးရေးအကူအညီလိုရဆိုတော့မုံအတိုင်းဝိုင်းကသူတို့ကိုဝိုင်းကူညီကြတယ်ဒီနည်းနဲ့ကျွန်တော်တို့အားလုံးယက်တီရှင်တန်နိုင်ကြသလိုကျွန်တော်တို့ရဲ့လူအဖွဲ့အစည်းကိုလည်းဒီနည်းနဲ့ပဲတိုးတက်လာစေပါတယ
်အခုလို COVID-19 ကာယောဂါပေးတွင်အမေရိကန်မှာလူမျိုးရေးအရာလှုံ့ဆော်နေတဲ့မုံဒီစိတ်အခြေခံရာဇဝတ်မှုတွေတိုးမြားလာနေတာကြောင့်အာရှတိုက်သားတွေဟာတခြားလူမျိုးတွေနဲ့အတူတကွနေထိုင်ခြင်းဆိုတဲ့စကားအပေါ်မှာစောရကတက်ခဲ့ကြတာတွေလည်းရှိပါတယ်ဒါပေမဲ့လည်းအခုလီကရွှေငွေနဲ့ခြေစိတ်တွေတတိကြီးစုခုပေးနိုင်လိုက်တော့အာရှအမေရိကန်အတိုင်းဝိုင်းရဲ့အတွင်းရောအပြင်မှာပါရှိနေတဲ့အမုန်းတရားတွေကိုဖယ်ရှားကျော်လွှားဖို့အထောက်အကူဖြစ်စေလိမ့်မယ်လို့မုံစည်းဝါးရေးလုပ်ငန်းရှင်တူတူဝါခီယော့ကပြောခဲ့တာပါဒေါက်တာဒါအိုကလည်းသူ့လိုပဲပြောပါတယ
်မီဒိုမစ်ဆီဘရမီဒိုအင်းဒဘရွန
်အခုလီကရွှေတစိတ်ငွေတစိတ်နဲ့ခြေစိတ်တွေပါစုခုနိုင်ခဲ့တော့တကဘာလုံးကစပြီးတော့လေးစားအတိမတ်ပြုလာပါတယ်မုံလူမျိုးတွေကိုနေမကပါဘူးအာရှတိုက်တာအားလုံးကိုပါလေးစားအတိမတ်ပြုတာဖြစ်ပါတယ
်ဆွန်နီစာလီရဲ့အောင်မြင်မှုဟာအမေရိကန်ပြည်ထောင်စုတစ်ခုလုံးကပြည်သူတွေရဲ့အောင်မြင်မှုပါပဲဒါဟာမန်နီဆိုတာရဲ့အောင်မြင်မှုစိန့်ပေါ်အရှိတ်ဘက်ချမ်းရဲ့အောင်မြင်မှုမုံလူမျိုးနယ်စုရဲ့အောင်မြင်မှုပါဒီအောင်မြင်မှုဟာစကလုံးတွေနဲ့ပေါ်ပြလို့တောင်းမရပါဘူးသူ့အတွက်စိတ်လှုပ်ရှားရအရန်ကိုဂုဏ်ယူရတာပါပဲလို့လီရဲ့အိမ်ပြန်ကိုကြိုဆိုသူတယောက်ဖြစ်တဲ့မီဘန်ကပြောသွားကြတာပါရှင်
VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။
လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှအတံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမိ мян ငန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Set 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ် Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီเนาะ
သတင်းများတွေထည့်ကြတော့ရေစုံတော့မြမလူခွင့်ရေးအခြေအနေတွေကိုထင်ဟတင်ဆက်ပေးနေတဲ့ဒုအတန်စီစဉ်ဖြစ်ပါတယ
်မင်္ဂလာပါရှင်မြမနိုင်ငံတော်အမှားရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်ပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့သူတို့ရနေကြကုသမှုတွေရပ်ဆိုင်းခံခဲ့ရပြီးအခက်အခဲတွေများစွာကြုံတွေ့နေရတဲ့မြန်မာနိုင်ငံက HIV နဲ့ရှင်သန်နေထိုင်သူတွေနဲ့ဒုအတန်ကစကားပြောခွင့်ရခဲ့ပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာ HIV စေကန်းတချို့ကိုပိတ်ခဲ့ရတယ်လို့ကုသမှုခံနေတဲ့လူနာတချို့လည်းဖမ်းဆီးခံခဲ့ရပါတယ်ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်
ဆောင်မကျွင်းအင်တာဗျူးအသံများကိုလုံခြုံရေးအခြေအနေအရပြောင်းလဲအသုံးပြုထားပါတယ်စစ်အာဏာသိမ်းတာနဲ့ကိုဗစ်ကူးစက်မှုတွေကမြန်မာနိုင်ငံက HIV နဲ့ရှင်သန်နေထိုင်သူတွေအပေါ်ရိုက်ခတ်မှုတွေရှိလာပါပြီကိုကံအားကိုကြိုက်နေတဲ့ HIV ပိုးကောင်ရေးတက်မလာအောင်တောက်နေရတဲ့ ARD ဆေးကိုမှီခိုနေရတဲ့တချို့သူတွေမှာဆေးအချိန်မီမရနိုင်တာတွေဖြစ်လာတာပါ
ကြောင်မဲမှာရှိတဲ့ကျွန်တော်တို့ client တွေပေါ့နော်ကြောင်မဲမှာရှိတဲ့ client တွေကြောင်မဲကျွာလေးမှာနေရပေါ့ဒီပုံမှာစိလာထွားရရဲ့ချင်းနဲ့ထွားရခုနကျွန်တော်ပြောလို့ကိုဗစ်ချင်းနေကြောင်အဲ့လိုကိုဗစ်မှာ lockdown နေချထားတဲ့အခါမှာဝင်လို့မရဘူးဒါပြတော့မှလည်းဒီလိုပဲပေါ့နော်ဆက်ကဖွင့်ပြောလိုက်ရပေါ့နော်စိတ်ကြမှာကြောင်ဆိုကျွန်တော်တို့ဒီမှာလို့ ARD လာထုတ်တာပါအိရှာဒီဘူးရှိနေလို့ ARD လာထုတ်တာပါအဲ့တော့ဒီစီကမတော့လို့မဖြစ်ပေါ့နေစင်နဲ့တော့လာမှုကျွန်တော်တို့ဝင်လို့မဖြစ်နိုင်ဘူးနေလို့ယောဂါတွေနဲ့တောက်ပြားချုပ်တဲ့ပြဿနာအဲဆိုတော့ပြောခံရမျိုးဖိနစ်ခံရမျိုးတွေဆဲဆိုတို့ပြန်လုခံရမျိုးရှိတယ်ပေါ့နော်အဲ့တော့တချို့ကလည်းဆိုငိုယူပြီးပြန်သွားတဲ့အခြေအနေမျိုးတွေရှိတယ်ပေါ့နော
် HIV လူနာတွေကိုကူညီပေးနေတဲ့အရက်ဘတ်အဖွဲ့အစည်းတစ်ခုကစေတနာဝန်ထမ်းကပြောပြရတာပါသူတို့မန္တလေးမှာဆိုရင်ဂျွန်လာအကုံကစပြီး ARD ဆေးပေးနေကြလက်ခွဲဆေးခန်းတွေကိုပေးခွင့်မပြုတော့ပါဘူးစက်ကောင်စီကထိန်းချုပ်ထားတဲ့ကျန်းမာရေးဝန်ကြီးဌာနရဲ့အမျိုးသားခုခံကြကလာတာယောဂကြိုက်ဖြတ်ရေးစီမံချက် NAB ရဲ့ကုသရေးဌာနတွေကနေတာပေးရတာပါအခုမန္တလေးမှာစီပီရဲ့နေရာနှစ်နေရာသာရှိပြီးများပြားလွန်းတဲ့လူနာတွေနဲ့ရှိတဲ့ဝန်ထမ်းအင်အားကမနိုင်နှင်းပါဘူး ARD ဆေးတောက်နေရတဲ့လင်းလင်းက
ဒီလမှာအခုဂျူရိတ်နဲ့ပြန်ပြီးတော့လာအရင်အဲ့အာနာဒိန်းလေးနောက်ပိုင်းအားစပြီးတော့လေနိုင်ငံတော်အာနာဒိန်းလေးနောက်ပိုင်းအားစပြီးတော့အရှိမပြေတာအခုတော့ဟိုလေအခုကိုဗစ်ကိုပြန်ထားတဲ့အချိန်မှာဆိုရင်လေအမရယ်ဥမာဖြစ်စီနေတာပေါ့နော်ဆေးရုံပေါ့နော်ဟိုဥမာဟိုတလားချင်းပေးနေအစားပေါ့နော်ဥမာနှစ်လားတည်းနှစ်လားနဲ့ဝေးတဲ့သူဆို3လားပေါ့နော်အဲ့လိုမျိုးလေးဆိုပိုးစီပြအဲ့တော့ပိုးဒီကိုဗစ်ကိုပူးစက်မှုလုံးလဲမများတော့ပေါ့မရယ်ဘာလို့ဆိုတရက်တရက်ကိုထုတ်ရင်တခါတလေဆိုဂျူးလိမ့်မပေးပဲနဲ့လေတိုကင်နဲ့အခုနောက်ပိုင်းမှာတိုကင်နဲ့ယူသွားတာတိုကင်နဲ့မယူဘဲနဲ့ဆိုရင်အမလူတွေက9000တင်းလာတာလေအမ
လင်းလင်းကတော့ပုံမှန်ဈေးတစ်ခါချုပ်ရင်6လစာရနေရကနေအခုတစ်လတစ်ခါချုပ်နေရတာပါအ အခုလိုဖြစ်တာသူတယောက်တည်းတော့မဟုတ်ပါဘူး ARD ဆေးယူနေသူတိုင်းကြုံနေရတာပါဒိုးအတန်နဲ့စကားပြောပြခဲ့သူတချို့ကသူတို့ကိုဗစ်ကူးစက်ခံနေရချိန်မှာတော့ဆေးယူဖို့လိုအပ်တာကြောင့်ရောဂါဖြစ်နေရင်းနဲ့ပဲဆေးလာတန်းစီရာတွေရှိတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာ HIV နဲ့ရှင်သန်နေထိုင်သူ 2,400 ခန့်ရှိပြီး 3,900 ကျော်ဟာ ARD ဆေးတောင်းနေရပါတယ် ARD ဆေးဟာ HIV ပိုးရှိသူရဲ့ခန္ဓာကိုယ်တွင်းအရေအမှာပိုးချက်မပြတ်အောင်ထိန်းပြီးတဲ့ဆေးဖြစ်ပြီးတော့လူသက်တမ်းတစ်လျှောက်မှာတရမပြက်လို့မရပဲတောင်းရမှာပါဆေးတောက်ရက်ပြတ်တာဆေးတောက်ချိန်နောက်ကျတာများလာရင်ဆေးမကျိုးရတဲ့ပြဿနာတွေရှိလာနိုင်ပါတယ်ဒါအပြင် ARD ဆေးလုံးဝဖျက်လိုက်ရင်အခွင့်အရေးယူရောဂါတွေဝင်လာပြီး AIDS အဆင့်ရောက်သွားပြီးသေဆုံးတဲ့အခြေဖြစ်နိုင်ပါတယ်။အရင်အာဏာမသိခင်အခြေအနေတွေတုန်းကတော့အစိုးရရဲ့အမျိုးသားခုခံကြကာလသာယောဂါတိုက်ဖျက်ရေးစီမံချက်နဲ့မြို့နယ်290ကျော်မှာ ARD ဆေးကုသရေးဌာန360ကျော်ဖွင့်ပြီး ARD ဆေးလက်လံမီရေးအကျွတ်ဆောင်ရွက်ကြတာပါ။အခုတော့အဲ့ဒီဌာနအားလုံးမှာဖွင့်လှစ်ဆောင်ရွက်မှုပေးနိုင်ခြင်းမရှိပါဘူး။ပြင်ပက INGO, NGO တွေအရက်ဖက်အဖွဲ့အစည်းတွေရဲ့ဆေးကန်းတွေလည်းကိုဗစ်ရောဂါအခြေအနေအပြင်စစ်ကောင်စီရဲ့ PR ပေးမှုကြောင့်အရင်လိုပေါ်ပေါ်ထင်ထင်မကူညီနိုင်ကြတော့ပါဘူးချွန်လာကုံပိုင်းကနေစီမထားဆရာဝန်များအဖွဲ့ MSF ရဲ့ဒဝေကဆေးကန်းကိုလည်းအကြောင်းပြချက်မရှိပိတ်ခိုင်းခဲ့တာမျိုးလုပ်ခဲ့တဲ့အကြောင်းပြန်လည်ဖွင့်ခွင့်ရအောင်ညှိနှိုင်းမှုတွေလုပ်ခဲ့ရပါတယ်MSF က2002ခုနှစ်ကတည်းကမြန်မာနိုင်ငံမှာ HIV လူနာတွေအတွက်ကျန်းမာရေးဆောက်ရှောက်မှုပေးလာတာဖြစ်ပါတယ် HIV ကူးစက်မှု NDM မြန်မာရဲ့ဦးတည်အုပ်စုတွေများတဲ့နေရာမှာဆေးကန်းတွေဖွင့်ထားတာပါမြန်မာနိုင်ငံက HIV ကူးစက်သူအများဆုံးဖြစ်တဲ့ကချင်ပြည်နယ်က MSF ဆရာဝန်တဦးနဲ့ဒိုးအတန်ကမေးမြန်းခွင့်ရခဲ့ပါတယ
်ဒီငါ့ဆိုတော့ကျွန်တော်တို့လူနာတွေကျန်းမာရေးဆောက်ရှောက်မှုပေါ့နော်အပြည့်ပေးနိုင်တယ်ပေါ့နော်သူတို့ရဲ့လိုအပ်တဲ့ဒီဆေးဝါးပေါ့နော်ပြီးတော့အဲ့ဒီလိုရတဲ့စီစီကူတာမှုရေလိုရလိုရလိုစီအောင်ဆက်ကြောင်းပြောင်းပြေးပေါ့အဲ့ပြီးကျွန်တော်အချိန်ဆိုလည်းအချိန်ကြီးွားပြီးနိုင်တယ်ပေါ့နော်အခုလိုချိန်မှာကြာတော့ကျွန်တော်လူနာရလည်းမညောလင့်မယ်နဲ့ပို့ပြီးတော့ကျွန်တော်ပုံများများလက်ခံလာရတယ်ပြီးတော့တို့ integrated service ပြေဖို့တော့ပေါ့နော်လိုရတဲ့နေရာတို့ကြောင်းရအောင်မျိုးမှာလည်းခက်ခဲရှိတယ်နောက်စီဝါပေါ့နော်စီဝါစီမီအပြင်မရရှိဖို့ကလည်းဒီအခုအချိန်မှာကျွန်တော်လည်းခက်ခဲနေရတာဟုတ်တယ်ပေါ့နော
် MSF ကချင်နဲ့ရှမ်းကစီကန်တွေမှာကုသပေးနေတဲ့လူနာတောင်းကြော်ရှိပါတယ်အဲ့ဒီလူနာတွေထဲမှာNAP ရဲ့ဆေးပေးရနေရာတွေပိတ်ကုန်လို့ MSF ကိုပြန်လာတဲ့လူနာ 2,000 ကျော်လဲပါပါတယ်။ဒါကြောင့်ကြိုမာထားရတဲ့ဆေးမလုံလောက်တဲ့အတွက် ARD ဆေးကိုအရင်လို6လစာမပေးနိုင်တော့ပါဘူး။ဒါပေမဲ့သူတို့ငကိုကရက်ထားတဲ့လူနာသစ်အတွက်သွေးစစ်တာနဲ့တချို့ဝန်ဆောင်မှုတွေကိုတော့လိုအပ်ချက်အရပြန်လုပ်ပေးနေပါတယ်။အာနာသိမ့်ပြီးနောက်ပိုင်းစစ်တပ်ရဲ့အာယုံပိုဆိုင်ခံရတဲ့NLD နဲ့ဆက်ဆက်တဲ့လူမှုအထောက်အကူပြုလုပ်ငန်းတွေကိုလည်းဝင်ရောက်စစ်ဆေးဖမ်းဆီးရမျိုးရှိခဲ့ပါတယ်။မေလအစောပိုင်းတုန်းကလည်းတာကေတာ NLD အိတ်စင်တာရဲ့ဆေးရုံကလူနာတချို့ကိုဖမ်းဆီးပြီးတဦးကိုပုံမှန်905ကကြီနဲ့တရားစွဲဆိုတာလုပ်ခဲ့ပါတယ်။စင်တာတာဝန်ရှိသူတဦးက
ဘာတရင်ရလို့လဲတော့မသိဘူး။အိမ်ကနေတော့သူလျှောက်ပြောတာနေမှာပေါ့မိုးကောင်းကတော့ကိုဒီကကိုလူနာကြီးကဘာမှမလုပ်တဲ့ဟာကို။ကျမကြီးတို့ဆေးတောက်ပြီးအမှနေကြတဲ့ကလေးတွေအော်အဲ့ဒါနဲ့ညာလင်းချင်းလာပါသူတို့ကလေးရကြောက်ပြီးထွက်ပြီးတော့ညာလင်းချင်းကလေးညလို့တဲ့အဲ့တယောက်ကတော့နည်းနည်းတက်ကြီးရော20ကျော်လောက်ကသူကအဲ့မှာလူကြီးရလို့တော့မဟုတ်ပါဘူးကလေးပါသူက30လောက်ဆိုတော့အဲသူကတော့အဲ့မှာဟိုဟာတော့ဘာကြီးကလုတ်ပေးရလေအမသမီးချက်တာဘာညာကြီးမောင်းနာဘာညာအဲ့လိုစောင့်တဘောမျိုးကလေးတွေမှာနေနေအဲ့မှာသူ့ကိုကျတော့ဘလို့ဘလို့ဖားမမအောင်မသိဘူးမာကြီးအဲ့ဒီကနေလို့ခေါ်သွားလိုက်တာတခါနေမှာတခါလေးအင်းစိန်ပို့ပြီးတော့နောက်တော့အားနာကကြီးနေမှာအမတတား
ဖန်စီခံထားရသူဟာ ARD ဆေးတောင်းနေရတာမို့သူ့အတွက်တော့စင်တာကဆေးထုတ်ပြီးသွားဖို့ပေးနေရတယ်လို့ဆိုပါတယ်အခုလက်ရှိတော့ခလေးနဲ့လူကြီးလူနာတရားဝန်းကျင်ရှိတဲ့စင်တာရဲ့လုံခြုံရေးအတွက်စိတ်ပူနေရပါတယ်ဒါအပြင်ရန်ကုန်မှာရှိတဲ့သူတို့စင်တာကနေဆေးယူနေကြနေရာတွေပိတ်ထားတာကြောင့်ဘယ်နေရာမှာပေးတယ်ဆိုတာသတင်းအချက်လက်မရတာနဲ့လူနာတွေကျန်းမာရေးမကောင်းရင်ဆေးရုံစည်းကမ်းပြဖို့အခက်အခဲတွေကိုပါတပြိုင်တည်းရင်ဆိုင်နေရပါတယ် ARD ဆေးကတလားစာကိုတောင်းကနန်းရှိပြီးပြင်ပမှာဝယ်ဖို့ခက်ခဲသလိုလူနာအများစုကလည်းမတတ်နိုင်ကြပါဘူးအခုလိုကစင့်ကလျာဖြစ်နေတဲ့ HIV လူနာကျန်းမာရေးဆောက်ရှောက်မှုကိုဘလို့ထိန်းညှိမလဲဆိုတာနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့ကျန်းမာရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူနဲ့ NAB ရဲ့တာဝန်ရှိသူကိုဆက်သွယ်ခဲ့ပေမဲ့အင်တာဗျူးလက်ခံဖြည့်ဆို့ဖို့ညှင်းဆိုခဲ့ပါတယ်။ HIV ရောဂါဟာမြန်မာနိုင်ငံမှာ1988ခုနှစ်ကစတင်ဖြစ်ပွားခဲ့ပြီး2000ခုနှစ်မှာကူးစက်နှုန်းအမြင့်ဆုံးဖြစ်ခဲ့ပါတယ်။2000ခုနှစ်တစ်နှစ်အတွင်းလူနာသစ်28000တိုးလာတာကနေ2019ခုနှစ်မှာ9900ကျော်သာရှိတော့တဲ့အထိရှော့ချနိုင်ခဲ့ပါတယ်။ဒါပေမဲ့ကူးစက်နှုန်းကိုထိန်းချုပ်နိုင်တဲ့အခြေအနေတော့မဟုတ်သေးပါဘူး။အခုအာနာသိမ်းထားတဲ့ကာလမှာလုံခြုံရေးအရာစိတ်ပူနေရတဲ့ဂျာကပဲ HIV လူနာတွေကိုကူညီပေးနေတဲ့အရက်ဘတ်အဖွဲ့အစည်းတစ်ခုရဲ့စေတနာဝန်ထမ်းကတော့ဆေးတောင်းနေသူတွေကိုအရင်လိုဆေးလွတ်လွတ်ကူကူရစေချင်နေပါတယ်
ကျွန်တော်တို့ကူညီရတော့သူတို့ဘက်ကဝင်ရောက်ဆက်ဖက်ခြင်းမရှိဘဲနဲ့ပေါ့နော်အရင်လိုပဲပုံစံအတိုင်းပဲအဲဆေးတောင်းနေလူတွေလွတ်လွတ်ကူကူနဲ့လက်လန်းမိတဲ့နေရာမှာကိုယ့်ရဲ့လက်ကမ်းမှာရနေတာဟာမျိုးတွေဖြစ်နေတယ်ပေါ့ဒီစီတော့ဟိုမနေ့စီယုံတင်တင်စီယုံပြီးပြောထားတာမျိုးဖြစ်တယ်ဘောနော်အဲ့တော့ဒီလိုချင်းဒီမှာမတောက်တော့ဘူးဆိုပြီးနေပြီးတော့လောက်တော့ခက်ခဲလာတာမတောက်တော့ဘူးဆိုပြီးနေပြီးဘွားကိုဆုံးပြီးတော့ဆုံးသက်သွားမယ်ဒီလူလေဖြစ်မလားဖြစ်မလားဒီချင်းတော့ဖြစ်မလားဒီချင်းတဲ့ခါကျတော့အဲတကယ်ကိုဘောနော်ဒီဟာကတကယ်ကိုလူမျိုးအလုံးမလုံးနေတာဖြစ်တယ်အဲဘသူ့ကိုမှလည်းတိုက်ခိုက်နေတဲ့ကိစ္စမျိုးတွေမဟုတ်ဘူးစီတောက်ဖို့စီတူးရှိတဲ့လူတွေစီတောက်ဖို့ဒီပါထားပြီးလုံးလုံးနဲ့ဖြစ်တယ်အနောက်ဆက်ကင်ကင်နဲ့အလုံးလုံးအောင်ဆိုလို့ရှိရင်တော့ဟိုကျွန်တော်တို့ CSO တွေအတွက်အပေါ်ပြည်တော်ပူပြီးစီစီပါတော့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအတန်တန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝေရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လွှင့်တဲ့ Radio Season မှာလည်းစနေနေ့ည9:00ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နံနက်6:00ကနေ8:00တွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီ Season ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။တို့အတန် Season ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။တို့အတန် Season ကိုနားဆင်ကြရတာပါ။အခုတော့စနေညစကဝိုင်း Season ဖြစ်ပါတယ်။စက်တင်ဘာလမှာကုလသမဂ္ဂရဲ့မြန်မာတန်မတ်ကိုပြုထုတ်ထားမလဲဆိုတာကိုဆုံးဖြတ်မှာမို့လို့တန်မတ်ကြီးဦးကျော်မွထွန်းဖေရှားရေးစစ်ကောင်စီဘက်ကကြိုးပမ်းနေပြီးတော့ဒီမိုကရေစီလှူရှားသူတွေကတော့တန်မတ်ကြီးကိုဆက်လက်ထားဖို့လှုံ့ဆော်နေကြပါတယ်။နယူးယောက်ကမြန်မာပြည်ဦးဆောင်လှူရှားသူကိုနီတင်မြစ်ကိုဒီကြောင်းမိတ်အင်ဂျင်နီယာကမေးမြန်းထားပါတယ်။အခုစနေညစကဝိုင်းစီစဉ်မှာနားဆင်ကြပါခင်ဗျာ။
မင်္ဂလာပါကိုနေတင်မြင
့်ဟောမင်္ဂလာပါခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့အခုဒီကိုနေတင်မြင့်တို့ဒီနယူးယောက်စီးတီးဘာမီးစ်ကွန်မြူနတီပေါ့နော်ဒီမြန်မာအတိုင်းဝိုင်းမှာကိုနေတင်မြင့်ဒီဥဆောင်လှုပ်ရှားနေသူတဦးနေနဲ့ကျမတို့ဖိတ်ခေါ်ပြီးတော့မေးမြန်းရတဲ့အကြောင်းရင်းကတော့အခုဒီကုလသမဂ္ဂမှာမြန်မာနိုင်ငံရဲ့အမြဲတမ်းကိုယ်စားလှယ်နေရာအတွက်ပေါ့နော်အပြိုင်ဆိုင်ဟိုဘက်ဒီဘက်အထူးသဖြင့်ဒီစစ်ကောင်စီနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရတို့ကနေပြီးတော့ဒီကုလသမဂ္ဂမှာမြန်မာနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်နေရာအတွက်ပေါ့နော်သူတို့အကြိတ်နဲ့ကြိုးပမ်းနေတာကိုကျမတို့တွေ့ရပါတယ်အခုလာမယ့်ဒီစက်တင်ဘာလမှာ Credential Committee ကနေဒီကိစ္စကိုသူတို့ဆွေးနွေးဆုံးဖြတ်မဲ့အလားအလာအတွက်ပေါ့လေအခုကိုနေတင်မြင့်တို့နောက်ဆုံးလှုပ်ရှားနေတဲ့အခြေအနေကဘယ်လိုရှိပါလဲရှင်
โอเคครับเนี่ยพอ diet action หมอ action plan นี่เราชื่อบาได้อะก็တော့ดุดุจ้าแล้วมาเราทับปอลาပြီးတော့กบ้าติอ๋อนักงานนักายขาวส่องติอ๋อเราก็โหคณะพอต้องสู่สานะปะดาดิเนาะรอบที่2ก็เราIUG ซูอ๋อติมาปุทอกกันหมดด้วยนักงานก็จ้าอ๋อบินอ๋อเราลงส่องในไฟชื่อบาดาเนี่ย diet diet action ก็ขอบา action plan ก็ขอบาได้รอบที่2ก็ diplomatic เราก็ action boတော့အဲ့ဒါပါလဲဆိုတော့ဟိုကျွန်တော်တို့ပေါ့အခုအယူကြီးရဖွဲ့စည်းမဲ့ပေါ့ဒီပေါ့ဒီ mission အဖွဲ့တွေနဲ့ကျွန်တော်တို့ကပူးပေါင်းပြီးတော့အာကျွန်တော်တို့ဟို USA မှာဆိုလဲကျွန်တော်တို့ကအထက်လွှတ်တော်မှအောက်လွှတ်တော်မှတွေတော့နောက်တစ်ခုကအဲ Joe Biden ပေါ့ဟိုသမ္မတအပါအဝင်ပေါ့အင်ဂျီရိုရလူတွေကိုကျွန်တော်တို့ဟိုတတ်နိုင်တဲ့ကျွန်တော်တို့အားလုံးကချီးကပ်ပြီးတော့အာကျွန်တော်တို့သူတို့တွေကိုကျွန်တော်တို့ကအယူကြီးအစိုးရကိုထောက်ခံပေးဖို့အာနောက်တစ်ခုကလည်းကျွန်တော်တို့ပေါ့အခုအယူကြီးအစိုးရကပြည်သူလူထုထောက်ခံထားတဲ့အစိုးရဖြစ်တဲ့တရားဝင်နော်legitimacy အစိုးရဖြစ်တယ်ဒါကလည်းဒါအားလုံးနဲ့တည်ပြီးဖြစ်တဲ့အတိုင်းပဲ2020နိုဝင်ဘာလမှာရွေးကောက်ပွဲကရလက်ကပေါ်ထွက်လာတဲ့ဥစ္စာကလည်းကဘာကလည်းအတိမပြုခဲ့တယ် နောက်တစ်ခုကလည်းလူ့ကိုယ်ရေးစောင့်ကြည့်အဖွဲ့တို့နော်အခြားအဖွဲ့တွေကအားလုံးကဒါတရားမျှတမှုရှိတယ်ဆိုတဲ့ဥစ္စာကိုသူတို့ကခေါ်ညွှန်းထားပြီးသွားပြီဒါပေမဲ့ကျွန်တော်တို့ကတရားဝင်အစိုးရဖြစ်တယ်အဲ့အစိုးရဖြစ်တဲ့အတွက်အဲ့အစိုးရခန့်အပ်ထားတယ်အဲ့အစိုးရခန့်အပ်ထားတာဘာလဲဆိုတော့အရင်တော့ကအတိုင်ပင်ကဒေါ်အောင်ဆန်းစုကြည်နိုင်ငံတော်အတိုင်ပင်ကဒေါ်အောင်ဆန်းစုကြည်နဲ့တမတကြီးဦးဝင်းမြတ်တို့ကခန့်အပ်ထားတဲ့ဥချုံမို့တော့တရားဝင်ဖြစ်တယ်အဲ့အတွက်လည်းအဲ့ဒီဥစ္စာကိုပဲဒီစတင်ပါလာမှာကျွန်တော်တို့ကတရားဝင်ဆက်လက်ဖြစ်ဖို့အတွက်တရားဝင်အတိမတ်ပြုဖို့ပြုတဲ့ကျွန်တော်တို့ကဗပောင်းဆိုတာကျွန်တော်ဆက်လက်ပြီးတော့ကျွန်တော်လှုပ်ဆောင်သွားမှာရှိပါတယ
်ဆစကိုနေတိမြင့်ပြောသားသလို NUG အမျိုးသားညီညွတ်ရေးအစိုးရကိုတရားဝင်အစိုးရဖြစ်ပေါ့နော်မြန်မာပြည်သူတွေပေါ့နော်အထူးသဖြင့်ပြပရောက်နေတဲ့ဒီမြန်မာပြည်လှုပ်ရှားနေသူတွေကလည်းအတိမတ်ပြုထားတဲ့ဆိုပေမဲ့တစ်ဖက်မှာလည်းတစ်ဖက်မှာကြတော့ဒီကုလသမဂ္ဂကထောင်မှာပေါ့နော်အခုချိန်ဒီ NUG အမျိုးသားညီညွတ်ရေးအစိုးရကိုတရားဝင်အစိုးရဖြစ်ပေါ့နော်အတိမတ်မပြုသေးသလိုစစ်ကောင်စီကိုလည်းသူတို့ကတရားဝင်အစိုးရဖြစ်လဲအတိမတ်မပြုသေးဘူးဆိုပြီးတော့ဒီကုလသမဂ္ဂအထူးရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Sharana Bagana ကပြောသွားပါတယ်ပြောသွားတော့လက်ရှိအခုဆိုရင်ဒါဆိုရင်ဒီမြန်မာနိုင်ငံရဲ့ကိုယ်စားလှယ်ပေါ့နော်ဖြစ်လာဖို့အနေထားပေါ့အဲ့ဒါလေးနဲ့ပတ်သက်လို့ရောကိုနေတမင်းတို့ဘယ်လိုသုံးသပ်လဲရှင်
ဟုတ်ကဲ့ခင်ဗျာ။ဟိုဘောခုနဟိုဘောဟိုဘောမအင်ဂျင်ပြောသလိုပါပဲ။အာဒီခုလတမကကဘောလေ။ဟို IUG လည်းတရားဝင်အတိမတ်မပြုသေးတယ်လို့ဒီစစ်ကောင်စီကိုလည်းအတိမတ်မပြုသေးဘူး။ဒါပေမဲ့အာကျွန်တော်တို့ကဘောလေ။အခုကဟိုကမ္ဘာအတိုင်းဝမ်းမှာလည်းဟိုကျွန်တော်တို့ရဲ့ဒီခုဟိုတရားဝင်ရွေးချယ်တင်ပေါက်ထားပြီးတော့လက်ချက်ပြမစီရထား IUG အစိုးရကိုဘောလေ။ဒီဟိုအခြားတော့ဘောခေါင်းဆောင်တွေကနော်အတိမတ်ပြုတဲ့အလားအလာလေးကိုကျွန်တော်တွေ့ရတယ်။ဒါကြောင့်မို့လို့တရားဝင်ဖိတ်ခေါ်တာတွေတရားဝင်ဆွေးနွေးတာတွေရှိခဲ့တဲ့ဥစားရှိတယ်။ရှိခဲ့တဲ့အတွက်ကျွန်တော်တို့ကလည်းဆက်လက်ပြီးတော့စူးစမ်းရမှာကပို့ပြီးတော့ကျွန်တော်တို့ခိုင်မဲအောင်ပို့ပြီးကျွန်တော်တို့ပို့ပြီးတော့အတိမတ်ပြုအောင်ကျွန်တော်တို့ထောက်ခံတဲ့နိုင်ငံတွေများအောင်ကျွန်တော်ကလှုပ်ဆောင်သွားမှာဖြစ်ပါတယ်။ဖြစ်တဲ့အခါမှာကျွန်တော်တို့ရဲ့ဒီခုတန်မတ်ကြီးဥကြောမိုးထွန်းကလည်းဒီခုတန်တမန်ဒီနဲ့သူတွေ့ဆုံတဲ့ခါမှာလည်းဒီဥစားကိုသူကဘောထိထိရောက်ရောက်သူပြောဆိုနေတာရှိတယ်။သူဘောစီယုံနေတာရှိတယ်။အဲ့အတွက်လည်းကျွန်တော်တို့ကဘောကိုညီပံ့ပိုးပေးရမယ်လားလားရှိပါတယ်။အဲ့ဒီမှာလည်းကျွန်တော်တို့ကဘောနောက်ဆုံးဖြတ်မှာကတော့Christian Challenge Committee ကတော့ဆုံးဖြတ်မှာပေါ့လေ။အဲ့ဒီဆုံးဖြတ်မဲ့နိုင်ငံတွေမှာလည်းကျွန်တော်တို့ကဘောဘလို့ပဲဖြစ်ဖြစ်မတိသေးတဲ့ပိုးနိုင်ငံပေါ့လေ။သုံးနိုင်ငံသာတိပြီးခြား6နိုင်ငံကကျွန်တော် unknown person unknown ဒီ country တွေပေါ့လေ။အဓိကတော့ဟိုအမေရိကန်ပါတာရော American ပါမယ်တူပါမယ် Russia ပါမယ်အခြား6နိုင်ငံကတော့ကျွန်တော်ကမတိနိုင်သေးဘူး။အဲ့မတိနိုင်သေးတဲ့ကွယ်ကျွန်တော်တို့ကပေါ့ကျွန်တော်တတ်နိုင်တဲ့လောက်ကျွန်တော် IOG အစိုးရတွေရောကျွန်တော်နိုင်ငံတကာမှာရှိတဲ့ကျွန်တော်မြန်မာအတိုင်းဝမ်းတွေကကိုယ်နိုင်ငံမှာရှိတဲ့ကိုယ့်ရဲ့ကူပေါ့လွှတ်တော်အမတ်တွေနောက်ပြီးတော့အစိုးရတွေကိုကျွန်တော်တို့ကIUG နဲ့ပတ်သက်ပြီးကျွန်တော်တို့ကပြောဖို့လိုအပ်တယ်။နောက်ပြီးတော့ကျွန်တော်တို့ရဲ့အခုဖြစ်ပျက်နေတဲ့အခြေအနေတွေကိုလည်းတို့နားလည်အောင်ပြောပြဖို့လိုပြီးတော့တို့ကျွန်တော်တို့ကတရားဝင်အစိုးရဖြစ်တင်ပါတယ်ဖြစ်ပါတယ်ဆိုတာပြည်သူတို့အားလုံးကကျွန်တော်တို့ထောက်ခံထားပါတယ်ဆိုတာကိုကျွန်တော်တို့ကပေါ်ပြမယ်ဆိုရင်ကျွန်တော်တို့ရဲ့ဒီအခုလာမယ့်စက်တင်ဘာလကိစ္စမှာကျွန်တော်ဘက်ကအားအရန်တာနိုင်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
တပတ်မှာကျတော့ဒီမြန်မာနိုင်ငံအရေးနဲ့ပတ်သက်ရင်ဒီရုရှားနဲ့တရုတ်ကလည်းအဓိကတော့ဟိုတော်တော်လေးအတားအဆီးဖြစ်နေတဲ့အနေအထားမျိုးလို့သုံးသပ်ကြတဲ့ခါကျတော့အခုဒီအမြဲတမ်းကိုယ်စားလှယ်နေရာမှာတရုတ်နဲ့ဒီရုရှားရဲ့အလားလာပေါ့နော်သူတို့ဟိုဆုံးဖြတ်မနိုင်တဲ့အခြေအနေရောဘယ်လိုရှိမလဲဥကြောင့်မထုံမဲ့သူတို့ဆက်ပြီးထားနိုင်သလားသူတို့ဒီမြန်မာအမြဲတမ်းကိုယ်စားလှယ်နဲ့ပတ်သက်ပြီးတော့သူတို့ရပ်တည်တဲ့အနေအထားမျိုးရောဘယ်လိုတွေ့ရလဲ
โอเคအခုအနေထားဆိုရင်ပေါ့အရင်ကာလဥစ္စာလေးကိုသူပြန်သုံးသပ်မယ်ပေါ့နော်သုံးသပ်မယ်ဆိုရင်တော့တရုတ်နဲ့ရုရှားကတော့ပို့ပွင့်လင်းပြောရရင်တော့သူတို့ကတော့ဒီစစ်ကောင်စီဘက်ကတော့သူတို့ကခုနလိုပေါ့ရက်တီမန်တဘောတော့ရှိပါတယ်ရှိပေမဲ့ကျွန်တော်တို့ကဒါအတွက်ကျွန်တော်တို့ကလည်းဟိုပေါ့တိတ်ပြီးတော့ကျွန်တော်တို့ကစိုးရိမ်စရာမရှိဘူးကျွန်တော်ဘက်ကအမေရိကန်နိုင်ငံအပါဝင်ပေါ့ဒီမျိုးစီလူသားတဲ့မဟာမိတ်နိုင်ငံတွေကမ္ဘာအင်အားကြီးနိုင်ငံတွေဥရောပနိုင်ငံတွေအာရှနိုင်ငံတွေမှာအများကြီးရှိပါတယ်။အဲ့ဒါတွေနဲ့ကျွန်တော်တို့ပူးပေါင်းပြီးထောက်ခံလိုက်မယ်ဆိုရင်သူတို့ဘယ်တော့ပဲဖြစ်ဖြစ်သူကကျွန်တော်တို့ကမဂျော်ရတီရတယ်ဆိုရင်ကျွန်တော်ကဆက်လက်တည်မြဲသွားမယ်ဆက်လက်ကျွန်တော်တို့ IUG ဆိုရည်ရပေါ့ခုနပေါ့နောက်ဆုံးအနေနဲ့ပေါ့ကျွန်တော်တို့အောင်မြင်မှုတွေရနိုင်ပါလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
အဲ့အတွက်ပေါ့နော်ဒီဦးကျော်မိုးထွန်းကိုပေါ့လေသူတို့ဖယ်ရှားရေးစစ်ကောင်စီကဟိုလှုပ်လာတဲ့အပိုင်းမှာအခုဆိုရင်ဒီအသက် NDA ကိုပါပေါ့နော်ဟိုထိခိုက်စေတဲ့ဟာမျိုးတွေကိုပါလှုပ်လာတဲ့အတွက်အခုဒီ American ဒီ FBI ကနေပြီးတော့တော့မှသူတို့ဖော်ထုတ်ဖန်ဆီးတာတွေစုံစမ်းတာတွေသူတို့လှုပ်လာတယ်ဆိုတော့အဲ့ဒီအဲ့လိုမျိုးဥကြောမိုးထွန်းနေရာမှာတကယ်လို့ဥကြောမိုးထွန်းအောင်တော့မှသူတို့တစုံတရာထိခိုက်နာကျင်အောင်ပဲဖြစ်ဖြစ်အသက်အန္တရာယ်ထိခိုက်အောင်ပဲဖြစ်ဖြစ်တစုံတယောက်ကပဲဖြစ်ဖြစ်ဒီဥကြောမိုးထွန်းကိုအဲ့လိုမျိုးဖယ်ရှားနိုင်ရေးဒီလိုအပိုင်းကလှုပ်တဲ့အခါမှာရောအဲ့လိုပေါ့ဒီအငြင်းတဲ့ကိုယ်စလဲနေရာမှာဒါဆိုရင်ဖြစ်လာနိုင်တဲ့အနေအထားရောဘယ်လိုရှိနိုင်မလဲရှင
်ဟုတ်ကဲ့ဟိုတခုရှိတာကပေါ့လေသူပေါ့အဲ့လိုအနေထားဖြစ်အောင်လေသူတို့ကပေါ့အဲ့လိုကျွန်တော်တို့ဘက်ကကျွန်တော်တို့ကပြည်သူလူထောက်ခံတာအန်ယူဂျီဆိုတာဘက်ကဒီလိုတရားဝင်မဖြစ်အောင်နောက်ပြီးတော့ဒီအခုဥကြုံမတော်ဆက်လက်မရှိအောင်သူတို့ကတော့ဟိုပေါ့ဟိုပေါ့အောင်လန်းကြီးတွေတုံးပြီးတော့လုံးမှာပဲလေလုံးတဲ့ခါမှာတော့ကျွန်တော်ကတော့တကယ်လို့များပေါ့အဲ့လိုမှာဖြစ်ခဲ့တယ်ဆိုရင်ကျွန်တော်ကကြီးမားသောဆုံးရှုံးမှုဖြစ်ခဲ့မှာပေါ့ဒါပေမဲ့ဒီ FBI ကပေါ်ထုတ်နိုင်လိုက်တဲ့အတွက်ကျွန်တော်ကအခုကပေါ့ဟိုဥကြုံမတော်ကအခုပေါ့ဟိုပေါ့သူ့ရဲ့အတက်အန်တယ်ကဘာမှဆုံးစရာမရှိတော့ဘူး FBI အပြေဝတောင်းယူထားတယ်နောက်ပြီးတော့ American ဆိုးကလည်းအပြေဝတောင်းယူထားတဲ့ဘက်အတွက်ကျွန်တော်ကဒီတိုင်းပဲဆက်လက်ပြီးရှိသွားလိမ့်မယ်ဒီတရှိသွားမဲ့အတွက်ကျွန်တော်တို့ရဲ့ဘက်ကဥကြုံမှုထုံးကပေါ့ဒီအခုစက်တင်ဘာလကိစ္စမှာဒီလိုပဲကျွန်တော်တို့ကဒီသူလုတ်တင်လုတ်ထိုက်တာနေနဲ့လုတ်ဆောင်သွားမယ်လို့ကျွန်တော်တို့ဆက်လက်ပြီးတော့သွားလိမ့်မယ်လို့ကျွန်တော်ကြည့်ပါတယ်ခင်ဗျာ
ကိုနေတင်မြင့်ဆိုလို့ရှိရင်ဒါ1988ခုနှစ်ခေတ်ကတောင်းသားကောင်းဆောင်တူပေါ့နော်အထူးသဖြင့်ဒီ၃ရောင်ချေဟိုစတင်ဖွဲ့စည်းတူထောင်ခဲ့တဲ့သူတအုပ်လည်းဖြစ်တယ်။နောက်ဥဆောင်ခဲ့တဲ့ခေါင်းဆောင်တအုပ်လည်းဖြစ်တယ်။ဒါအပြင်ဒေါက်ဆတ်စုကြည်အတွက်ပေါ့လေအဲ့ဒီချိန်လုံးကလည်းအနီးကပ်လုံခြုံရေးယူပေးခဲ့သူတွေဖြစ်တယ်လို့ဒီအရင်ဒီ NLD ဗဟိုလူငယ်ခေါင်းဆောင်တအုပ်လည်းဖြစ်ခဲ့ပါတယ်ပေါ့နော်။ဆိုတော့ဒီလိုမျိုးဒီဒေါက်ဆတ်စုကြည်နဲ့အနီးကပ်ဒီလုံခြုံရေးယူခဲ့တဲ့အခုဆိုရင်လည်းဒီဦးကျော်မိုးထွန်းတမ္မကြီးဦးကျော်မိုးထွန်းရဲ့လုံခြုံရေးဥပေါ်နော်ဒီစေတနာအလျောက်ဒီ voluntarily ဒီတမ္မကြီးဦးကျော်မိုးထွန်းအတွက်ဒီလုံခြုံရေးတွေလည်းဆောင်ရွက်ပေးနေတဲ့အပိုင်းမှာဒီအရင်အတွေ့အကြုံတွေပါတဲ့ခြေခံပြီးတော့ပေါ့နော်ကိုနေတမင်းတို့ရဲ့ကိုနေတမင်းရဲ့အတွေ့အကြုံရဒီလိုအရေးပါတဲ့ခေါင်းဆောင်တဦးကိုအခုလုံခြုံရေးရတောင်းဝင်ယူဆောင်ရွက်ပေးတဲ့အခါမှာဒီအခက်အခဲတွေပေါ့နော်အဲ့ဒီစိန်ခေါ်မှုတွေကဘာတွေရှိလဲရှင
်ဟုတ်ကဲ့အော်ဘောအရင်တော့ကဆိုတော့အပိုင်းနှစ်ပိုင်းပြောချင်တယ်ပေါ့ဟိုဘောဖေဖော်ဝါရီ26ရက်နေ့ကစပြီးတော့တမ္မကြီးဦးကျော်မိုးထွန်းကဒီခရစ်တမတ်ကမှာပေါ့တရားဝင်သူကလက်သုံးချောင်းထောင်ပြီးတော့သူကကျွန်တော်တို့ဟိုဓမ္မပဒတော်ဘက်ကယက်တိလိုက်တယ်အဲ့ယက်တိပြီးရစပြီးတော့ကျွန်တော်တို့ဒုတိယကျွန်တော်တို့ဒုတိယဆိုရင်ပြောရရင်တော့ကျွန်တော်နယူးယောက်နယူးယောက်စီးတီးမှာရှိရဲကျွန်တော်ဓမ္မကွန်မြူနတီအတိုင်းဝိုင်းနေပေါ့အဲ့ဒါတွေကဦးဆရာကိုဦးကျော်မိုးထွန်းကိုကျွန်တော်တို့ဒုတိယတော့လုံခြုံရေးကိုကျွန်တော်ကတာဝန်ယူဖို့လိုရဲအဓိကဖြစ်တယ်အဲ့အတွက်ကျွန်တော်တို့ကပေါ့အားလုံးကပေါ့နော်စိတ်ရင်းစေတနာရင်းနဲ့ကျွန်တော်တို့volunteer လုပ်ပေးကြတယ်အဲ့လိုလုပ်ပေးခါမှာတော့ကျော်ရှင်းရှင်းပြောရရင်ကျွန်တော်တို့ volunteer ကတော့ကျွန်တော်တို့ကပေါ့ဟိုအမြင်အကြားနဲ့ပဲကျွန်တော်ကလုပ်ရတာကျွန်တော်ကပေါ့ volunteer လုပ်တဲ့ခါမှာကျွန်တော်ကဟိုခုနဟိုကျွန်တော်ဟိုသာပေါ့ professionally မဟုတ်တဲ့အတွက်လက်နဲ့တည်တဲ့ကန်ဆောင်ခွင့်လည်းမရှိဘူးဘာမှလည်းလုပ်ပတ်ခွင့်လည်းမရှိဘူးဒါမဲ့ကျွန်တော်ကပေါ့ကျွန်တော်နယူးယောက် Bamis community မှာရှိရဲဗမာတိုင်ဝမ်လူငယ်လေးတွေကဘာလဲဆိုတော့သူတို့ကအတတ်နိုင်ဆုံးသူတို့ကပေါ့လေအခုဖြစ်ပေါ်လာပြီဆိုရင်ဥကြုံမိုးထုံးအတက်နဲ့ရင်းပြီးတော့ကာကွယ်မယ်အဲ့လိုကာကွယ်ခြင်းကဥကြုံမိုးထုံးကိုကာကွယ်တာမဟုတ်ဘူးတိုင်းပြည်ကိုကာကွယ်ခြင်းဖြစ်တယ်เนาะကျွန်တော်တို့ရဲ့ဓမ္မပတော်သားဟိုပေါ့ပြည်သူလူထုအားလုံးကာကွယ်ခြင်းဖြစ်တယ်လို့သူတို့ကတန်တိတန်ချပြီးတော့သူတို့ကနေရောညရောသူတို့ကဗိုလန်တီးယားယူပြီးစောက်ပေးကြတယ်အဲစောက်ပေးကြတဲ့အတွက်မှာပေါ့ကျွန်တော်တို့ပါပေါ့ခုနလိုပေါ့ကျွန်တော်တို့လာရောက်နောက်ဆက်တာတွေရှိတယ်နော်နောက်တစ်ခုကလည်းဟိုပေါ့ပုံမှန်လင်းပြောရရင်အကျိုးနှစ်ချိန်တိတိပေါ့တရားဝင်ဟိုဘက်ကဟိုပေါ့ဟိုဝါရှင်တန်တန်ယုံကောစစ်တန်ယုံကတော့ကျွန်တော်တို့ရှိလာပြီးတော့ဒီယုံတိမ့်ဖို့လောက်တာတွေနော်လာရောက်ပြီးကျွန်တော်အချမ်းဖက်ဖို့လောက်တာတွေစစ်စင်တာတွေကိုကျွန်တော်တို့ကပြည်သူအားနဲ့ကျွန်တော်ကတားဆီးနိုင်ခဲ့တယ်အဲအဲ့လိုစင်ကာပူတွေအများကြီးရှိတယ်တစ်ဖက်မှာလည်းပေါ့ကျွန်တော်တို့ကဥကြုံဘုံတော်ကပေါ့သူ့ရဲ့လုပ်ငန်းဆောင်တိုင်းသူလုပ်တယ်လို့ပဲတစ်ဖက်မှာလည်းကျွန်တော်ဘာမစ်ကွန်မြူနတီရဲ့နယူးယောက်ရှိရဲ့ဘာမစ်ကွန်မြူနတီရဲ့နော်ခုနဟိုပေါ့ကျော်ပေါ် fundraising နဲ့လုပ်တဲ့ပွဲတွေခြားပွဲတွေမှာလည်းသူကအားလုံးနဲ့ဟိုပေါ့ထိပ်တွေ့မှုရှိအောင်သူကလာပေးခဲ့လာပေးခဲ့တာမှာလည်းကျွန်တော်တို့တွေကဟိုပေါ့ ဟိုပေါ့ကျွန်တော်တိတိကျကျနဲ့ကျွန်တော်ကပေါ့အခုနလုံခြုံရေးကိုယူပေးခဲ့တယ်အကျွန်တော်ဟိုတတ်နိုင်ဆုံးကျွန်တော်ကာပါလုပ်ပေးခဲ့တယ်အဲ့အတွက်လည်းကျွန်တော်ကသူကပေါ့ဟိုပေါ့ဘေးမလိရမခပဲနဲ့သူကတော့ဘာမှမဖြစ်ခဲ့ဘူးအခုတက်တီတော့မဖြစ်ခဲ့ဘူးပေါ့အဲ့လိုစိန်ခေါ်မှုတွေတော့အဲ့လိုအများကြီးရှိပါတယ်ခင်ဗျာ
ကုလသမဂ္ဂမှာဒီအမြင်မှာအမြဲတမ်းကိုယ်စားလှယ်နေရာကိုဘယ်သူ့ကိုထားမလဲဘယ်သူဘလို့ရွေးချယ်မလဲဆိုတော့ဒီအခြေအနေအတွက်ပေါ့လေအခုကြိုးပမ်းနေတဲ့အခါမှာကိုနေတင်မြင့်တို့ဒီပြည်ပရောက်မြန်မာတွေအတွက်စိန်ခေါ်မှုတွေအခက်ခဲနေရောဘာတွေရှိလဲရှင
့်အော်စိန်ခေါ်မှုအခက်ခဲနေရပေါ့လေဟိုဟိုရှိတော့ရှိပါတယ်အဲ့ရှိပဲအဲ့ဒီအခက်ခဲအားလုံးကျွန်တော်တို့ကညီညွတ်မှုနဲ့ကျွန်တော်တို့ရဲ့ကျွန်တော်တို့ကကျွန်တော်ညီညွတ်စွာနဲ့ကျွန်တော်ဗမာ community ကလှုပ်ဆောင်နိုင်တယ်ဆိုတာဟိုပေါ့အမေရိကန်နိုင်ငံမှမဟုတ်ပါဘူးနိုင်ငံတကာမှာအနှံ့အပြားမှာရှိရဗမာတွေရဲ့ညီညွတ်မှုနဲ့ကျွန်တော်အားလုံးကိုကြော်ဖြတ်နိုင်လိမ့်မယ်လို့ယုံကြည်ပါတယ်အဲ့လိုယုံကြည်ရတဲ့ကျွန်တော်တို့တွေကပေါ့ဒီလာမဲ့ဟိုပွဲတွေမှာစက်တင်ဘာလမှာကျင်းပမဲ့ဒီဟိုပေါ့ကုလသမဂ္ဂညီလာခံရေးမှာပေါ့ကျွန်တော်ဒီဗမာ community တွေကျွန်တော် global action အနေနဲ့ကျွန်တော်လုပ်ဖို့လည်းရှိတယ်เนาะနိုင်ငံတကာတိုင်းမဟိုတိုင်ဝမ်တွေနဲ့လည်းကျွန်တော်ဖြစ်တဲ့ဖြစ်တွေ့ဆက်ဆံပြီးတော့လေကျွန်တော်တို့ပေါ့အစိုးရတွေကိုချိကပ်ပြီးတော့เนาะကျွန်တော်တို့နောက်ပြီးတော့လွှတ်တော်အမတ်တွေကိုချိကပ်ပြီးတော့ကျွန်တော်တို့ခုနပေါ့ဟိုတချို့တွေမတိတဲ့အချက်လက်တွေကျွန်တော်ပေးမယ်เนาะနောက်တစ်ခုကကျွန်တော်တို့ဟိုဖြစ်စေခြင်းရဲ့ဆန္ဒတွေကိုကျွန်တော်ပြောပြမယ်အဲ့ဖြစ်စေခြင်းရဲ့ဆန္ဒကဘာလဲဆိုတော့အမှန်တရားအတွက်ဖြစ်စေခြင်းရဲ့ဆန္ဒအမှန်တရားကိုဖုံးကွက်ပြီးကျွန်တော်ဖြစ်စေခြင်းရဲ့ဆန္ဒကိုကျွန်တော်လှုပ်ဆောင်နေရမှာပေါ့အမှန်တရားကိုကျွန်တော်လှုပ်ဆောင်နေတဲ့ဖြစ်စေခြင်းရဲ့ဆန္ဒတွေကိုကျွန်တော်နိုင်ငံတကာမှာရှိရကျွန်တော်ဗမာ community တွေကအစိုးရတွေအထက်လွှတ်တော်အမတ်တွေအောက်လွှတ်တော်အမတ်တွေเนาะဟိုအတ္တတွေကိုကျွန်တော်ကဓာတ်တွေကိုပြောပြပြီးတော့လှုပ်ဆောင်မယ်ဆိုရင်အဲကျွန်တော်အချိန်တော့နည်းနည်းနံပါတ်1ပေးရမယ်တချို့တွေကလည်းဟိုပေါ့ဟိုပေါ့အပြည့်ဝကျွန်တော်အချက်လက်တွေမတိတဲ့အခါမှာသူတို့ဟိုပေါ့လက်ခံနိုင်စရာမရှိနိုင်တဲ့အစိုးရအနေနဲ့ရှိကောင်းရှိမယ်အတ္တတွေကိုလည်းကျွန်တော်ကဟိုပေါ့ approach လုပ်ရမယ်ချိတ်ကပ်ရမယ်ပေါ့နောက်တစ်ခုကလည်းပေါ့အော်ဘောဟိုတစ်ဖက်အနေနဲ့ပြောမယ်ဆိုရင်ပေါ့အဲတရုတ်ကလွှမ်းမိုးမှုတွေရှိနေတဲ့တချို့နိုင်ငံတွေကလည်းစစ်တပ်နဲ့ပတ်သက်တဲ့စက္ကစနဲ့ပတ်သက်တဲ့နိုင်ငံတွေရှိရဲ့ဥစားစက္ကစကိုထောက်ခံတဲ့နိုင်ငံတွေကိုလည်းကျွန်တော်တို့ကတော့ဟိုပေါ့ရရင်ရတယ်လို့ကျွန်တော်ကဟိုပေါ့ကြောချိကပ်ပြီးတော့ကျွန်တော်တို့သူတို့တင်းတွင်းရမယ်စီယိုရမယ်ကျွန်တော်ရဲ့ဒီအချက်လက်တွေကျွန်တော်ပေါ်ပြပြီးတော့ကျွန်တော်ဘက်ကပေါအောင်ဆွဲခေါ်ရမယ်ဥစားတွေကတော့ဒါက challenging ဥစားတွေပါပဲဒါပေမဲ့ခုနလိုပေါ့အဖြေပေါ်ထွက်လာမှာကတော့ကျွန်တော်တို့ရဲ့ဟိုညီညွတ်အားနဲ့ကျွန်တော်ရဘလို့ကျွန်တော်ဗမာ community ရနိုင်ငံတကာမှာရှိရဗမာ community ကလှုပ်ဆောင်နိုင်မလဲညီညွတ်စာနဲ့လှုပ်ဆောင်နိုင်မလဲဆိုတာကိုကျွန်တော်အချိန်ကာလအဆုံးမပြေတော့ပါလိမ့်မယ်ခင်ဗျာ
နယူးယောက်စီးတီးကဒီဘာမစ်ကွန်မြူနတီမှာဥဆောင်နေတဲ့ကိုနီတင်မြင့်ကိုဆက်သွယ်မေးမြန်းခဲ့တာပါရှင်အခုလိုမျိုး VOA မြန်မာပိုင်းကိုအချိန်ပေးပြောကြားပေးတဲ့အတွက်ကိုနီတင်မြင့်ကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ကျေးဇူးပါပဲ
စနေညတွေသတင်းပတ်ဆိုင်ရာနောက်တွေနောက်ဆက်ပြီးတဲ့နောက်အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုပြောပြပါမယ်အာဖဂန်နစ္စတန်နိုင်ငံကိုပြန်ပို့လိုက်တဲ့အမေရိကန်တပ်ဖွဲ့တွေကပထမဆုံးအတုတောက်ကြာနေကရောက်သွားပြီးဖြစ်တာနဲ့အများအာဖဂန်နိုင်ငံတဝန်းအလင်းအမြန်ထိုးစစ်ဆင်နေတဲ့တာလီဘန်တွေကတော့ခါဘူးမြို့တော်နဲ့မဝေးလာတော့တဲ့နေရာအထိတင်ပိတ်ထားပြီးဖြစ်ပါတယ်။တာလီဘန်တွေဟာလူကာပြည်နယ်ရဲ့မြို့တော်ဖူအီအလမ်ကိုဒီကနေ့သိမ်းယူလိုက်ပြီးဖြစ်တာကြောင့်ခါဘူးမြို့တော်နဲ့မိုင်40ကျော်ပဲဝေးတော့တဲ့နေရာအထိရောက်လာတာပါ။ကိုဗစ်တတိယလိုင်းတန်းနဲ့ရင်ဆိုင်နေရဆဲဖြစ်တဲ့မြန်မာနိုင်ငံမှာစစ်ကောင်စီကတရားဝင်ထုတ်ပြန်တဲ့ကိန်းဂဏန်းတွေအရကိုပဲစုစုပေါင်းတည်ဆုံးသူအရေအတွက်ဟာအရှိတောင်အရှဒေသမှာအင်ဒိုနီးရှားနဲ့ဖိလစ်ပိုင်ပြည်ရင်တတိယအများဆုံးဖြစ်နေပါပြီ။မြန်မာနိုင်ငံမှာကိုဗစ် -19 ကြောင့်တည်ဆုံးသူအရေအတွက် 13,000 နီးပါးရှိနေပြီးစရုတ်တအများဆုံးဖြစ်တဲ့မလေးရှားနဲ့ဆိုရင်အရေအတွက် 1,000 နီးပါးကွာပါတယ်။လူဦးရေစုစုပေါင်းသန်း280ကျော်ရှိတဲ့အင်ဒိုနီးရှားမှာတည်ဆုံးသူ 13,500 ကျော်မြန်မာနိုင်ငံလူဦးရေတဲ့နှစ်ဆကျော်ပိုများတဲ့ဖိလစ်ပိုင်မှာတည်ဆုံးသူ 3,000 နီးပါးရှိနေပါပြီ။လူသမားတွေတွေကပအဆိုးရွားဆုံးနိုင်ငံတွေစင်းထဲမှာမြန်မာနိုင်ငံကိုပထမဆုံးအကြိမ်ဖြစ်ပြည်ပဆိုင်ရာလူသမားသမဂ္ဂအဖွဲ့ချုပ် IDUC ကထည်သွင်းသတ်မှတ်လိုက်ပါတယ်။ရာဥပဒေစိုးမိုးမှုပြပြနေတဲ့အတွက်အခွင့်အရေးဆိုင်ရာအာမခံချက်မရှိတာ၊အလူသမားသမဂ္ဂအဖွဲ့ဝင်တွေတက်ဖြတ်ခံရတာ၊လူလက်ဆော့ထုတ်ဖော်ပြောဆိုခွင့်နဲ့စူဝေးခွင့်အငင်းပယ်ခံရ၊ဒါမှမဟုတ်ထိန်းချုပ်ခံရတာ၊လူ့သမားသမဂ္ဂခေါင်းဆောင်တွေဖမ်းဆီးခံရတာစတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါတယ်လို့ IDUC ကပြောပါတယ်စစ်တပ်ကအာဏာသိမ်းယူခဲ့တာရပ်ပေါင်း190ကျော်လာပြီဖြစ်ပေမဲ့လည်းအာဏာသိမ်းမှုကိုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဒေသတချို့မှာဆက်ရှိနေသေးပါပဲစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲဖမ်းဆီးတာတွေအပြင်းထန်လုပ်ခဲ့ပြီး
နောက်ထပ်လှုပ်လာနိုင်တဲ့အန်ဒရယ်လည်းရှိနေသေးတယ်မို့ဒေသအတော်များများမှာဆန္ဒပြပွဲတွေအရှိန်ရောက်သွားပြီမဲ့လေဒီကနေ့အထိအခါအိမ်မှာဆက်ပြီးနေစဉ်ဆန္ဒပြကန့်ကွက်နေတဲ့ဒေသတွေလည်းရှိနေသေးပါခင်ဗျာစနေညအတွက် VOE Radio အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOE အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် VOE သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်ပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ This program has